Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American တိုင်ရင်2024ခုနှစ်ဇူလိုင်လ17ရက်နေ့ကြာသပတေးနေ့မနက်ခင်းအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့် Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမတင်ကြီးထိုက်ပါရှင်
။ Washington မှာကျင်းပနေတဲ့ NATO ထိပ်သီးအစည်းအဝေးမှာတော့ NATO ဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးနဲ့ Ukraine ကိုအကူအညီထောက်ပံ့တွေပေးဖို့ NATO ဖွဲ့ဝင်ကြီးကဲတွေဆွေးနွေးဆွေးနွေးနေပါတယ်။ဗြိတိန်ဝန်ကြီးချုပ် Keir Starmer နဲ့ Ukraine သမ္မတ Zelensky တို့ NATO ထိပ်သီးအစည်းအဝေးဘေးပတ်မှာတွေ့ဆုံခဲ့ကြပါတယ်။ Gaza ပြည်ရဲ့ရေဆွေးနွေးပွဲအတွက်မှာ Hamas ကဘာပဲဆုံးဖြတ်ထောက်ခံမယ်လို့ Hezbollah ခေါင်းဆောင်ကပြောလိုက်ပါတယ်
။ထိုင်းနိုင်ငံကိုမြန်မာလုပ်သားစစ်လုံမှုရပ်ဆိုင်းထားတဲ့အကြောင်းမြောက်ဝတီကအွန်လိုင်းလိမ်လည်လုပ်ငန်းတွေအရေးဖြည့်ရှင်းဖို့ထိုင်းဆိုရကိုတိုက်တွန်းနေကြတဲ့အခြေအနေ၊ American သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေနဲ့အတူ New York ကဆေးချောင်ဆိုင်ရဲ့အကြောင်းကိုလည်းတင်ပြပါမယ်။Editor နဲ့ဆွေးနွေးခန်းချန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုတော့နောက်ပိုင်းမှာထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဦးတင်မောင်တန်းကသတင်းတွေပြောပြပေးပါမယ်ရှင
်။ Netherlands နဲ့ Denmark အစိုးရတွေက American F-16 တိုက်လေယာဉ်တွေကို American ထောက်ခံပံ့ပိုးမှုနဲ့အတူ Ukraine ကိုလူဝဆောင်ရွက်နေကြောင်း Netherlands ဝန်ကြီးချုပ် Dick Schoof, Denmark ဝန်ကြီးချုပ် Matti Frederiksen နဲ့ American သမ္မတ Joe Biden တို့ကဗိုလ်ထုတ်တွေမှာကြေညာလိုက်ကြပါတယ်။F-16 တိုက်လေယာဉ်တွေကိုယူကရိန်းကိုလွှဲပြောင်းပေးဖို့အခုဆောင်ရွက်နေပြီလို့အင်ဂျီရောကထုတ်ပြန်ချက်မှာခေါင်းဆောင်၃ယောက်ကပြောပါတယ်။ဒီမျိုးမှာပဲယူကရိန်းတပ်ဖွဲ့တွေကဒီလေယာဉ်တွေကိုစတင်အသုံးပြုမယ်လို့ထုတ်ပြန်ချက်ကပြောပေမဲ့လုံခြုံရေးအကြောင်းပြချက်နဲ့အသေးစိတ်ကိုမပြောပါဘူး။ယူကရိန်းကိုလေယာဉ်တွေပို့ဖို့ဘယ်လ်ဂျီယံနဲ့နော်ဝေးနိုင်ငံတို့ကလည်းဂတိကဝတ်ပြုထားကြတယ်လို့ထုတ်ပြန်ချက်မှာခေါင်းဆောင်၃ယောက်ကဆိုပါတယ်။ငြိမ်းချမ်းခြင်းရင်စစ်အတွက်ပြင်ဆင်ထားပါလို့အမေရိကအမျိုးသားလုံခြုံရေးအချံပေးကအင်ကာနေမှာကာကွယ်ဆက်မှုလုပ်ငန်းတွေနဲ့တွေ့ဆုံခဲ့ရမှာပြောကြားခဲ့ပါသေးတယ်။ယူကရိန်းကိုထောက်ခံပံ့ပိုးပြီးနေတိုးဖက်ကာကွယ်ရေးအတွက်လက်နက်ခဲယမီးကြောက်တွေထုတ်လုပ်လိုလောင်ထားရေးဟာနေတိုးဟာမိတ်တွေအကြားမှာအဓိကထားဆွေးနွေးလှုပ်ဆောင်နေကြတဲ့ကိစ္စတစ်ခုဖြစ်ပါတယ်။ယူကရိန်းဟာမြောက်အတ္တလန္တိတ်စစ်ရေးမဟာမိတ်ဖွဲ့နေတိုးကိုချက်ချင်းဝင်ခွင့်ရမှာမဟုတ်သေးပေမဲ့နေတိုးကစစ်မြေပြင်မှာဆက်လက်ထောက်ခံမှာဖြစ်တယ်လို့နေတိုးအဖွဲ့အတွင်းရေးမှူးချုပ် John Stoltenberg ကနေတိုးထိပ်သီးအစည်းအဝေးမှာပြောလိုက်ပါတယ်
။ The most critical task of this summit will be everything we will do and decide on Ukraine.
Because Ukraine ရဲ့ပတ်သက်ပြီးလောက်ကြမဲ့ကိစ္စအတိုင်းနဲ့အဆုံးဖြတ်ဟာဒီထိပ်သီးအစည်းအဝေးရဲ့အရေးကြီးဆုံးကိစ္စဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒါဟာကျွန်တော်တို့ကိုတကယ်စမ်းသပ်နေတဲ့အချက်ဖြစ်တော့ပါဒီမိုကရေစီနဲ့လွတ်လပ်ခွင့်အတွက်ယက်တီလိုခဲ့ရင်အခုချိန်ကအချိန်ခါဖြစ်ပြီးနေရာကယူကရိန်းဖြစ်ပါတယ်လို့အတွင်းရေးမှူးချုပ် John Stoltenberg ကပြောကြားသွားခဲ့တာပါအနာဂတ်မှာယူကရိန်းကိုမကျူးကျော်အသေးချာတားနိုင်တာကတော့ယူကရိန်း NATO အဖွဲ့ဝင်ဖြစ်ရေးပဲဖြစ်ပါတယ်လို့လည်းသူကဆိုပါတယ် NATO ရင်ဆိုင်နေရတဲ့ချိန်ချောက်မှုကတော့အီရန်မြောက်ကိုရီးယားနဲ့တရုတ်တို့ပဲဖြစ်တယ်လို့ NATO အတွင်းမှူးချုပ်ကသုံးသပ်သွားပါတယ်တရုတ်ကအဓိကစွန့်နိုင်တဲ့တိုင်းပြည်ဖြစ်တယ်လို့လည်းသူကဆိုသွားပါတယ်ဂျေရီဝန်ကြီးချုပ်တဲ့ကီယော့စတန်မာနဲ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီတို့ဟာဗိုလ်ဒူးနေကဝါရှင်တန်ဒီစီမှာကျင်းပနေတဲ့မြောက်အတ္တလန္တိတ်စီးရေးစာချုပ်အဖွဲ့ရဲ့နေတိုးရဲ့ထိပ်သီးအစည်းအဝေးပေးပန်းမှာတွေ့ဆုံခဲ့ကြပါတယ် UK အစိုးရပြောင်းသွားပေမဲ့ယူကရိန်းကိုပေးနေတဲ့ထောက်ခံပံ့ပိုးမှုအပြောင်းအလဲမရှိဘူးဆိုတာကိုအလေးထားပြောကြားခဲ့ကြောင်းစတန်မာကပြောပါတယ်ဒီထိပ်သီးအစည်းအဝေးကို UK ကာကွယ်ဝန်ကြီးဂျော့ဂျ်ဟယ်လီနဲ့နိုင်ငံခြားရေးဝန်ကြီးဒေးဗစ်လမ်မီတို့လည်းအခြားဗြိတိန်နဲ့ယူကရိန်းတာဝန်ရှိသူတွေနဲ့အတူတက်ရောက်နေကြပါတယ်။နေတို့ထိပ်သီးအစည်းအဝေးကိုအကြောင်းပြုပြီးကမ္ဘာခေါင်းဆောင်တွေနဲ့ဆက်ဆံရေးကိုပြန်ဆပြီးရုရှားသမ္မတပူတင်ကိုသတင်းစကားပါလို့တယ်လို့ဗြိတိန်ဝန်ကြီးချုပ်ကလည်းပြောပါတယ်။ယူကရိန်းဟာပြန်လည်လို့မရတဲ့နေတို့အဖွဲ့ဝင်ဖြစ်ဖို့လမ်းပေါ်ရောက်နေပါပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကဗိုလ်ထုတ်တွေမှာပဲပြောကြားလိုက်ပါတယ်။ဒါပေမဲ့ရုရှားတဲ့စစ်ပွဲပြီးဆုံးသွားတဲ့အခါမှသာအဖွဲ့ဝင်ဖြစ်ဖို့ခွင့်ပြုမှာဖြစ်ပါတယ်လို့ဘလင်ကန်ကဆိုပါတယ်။အဖွဲ့ဝင်အသစ်ဆွေဒင်နိုင်ငံကလည်းခုထိပ်သီးအစည်းအဝေးကိုပထမဆုံးအချိန်တက်ရောက်လာခဲ့ပါတယ
်။ဒီဝင်မြန်မာပိုင်းရဲ့မနေ့ကအစီအစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလို့ရှင
်။ကြာသပတေးနေ့ခင်း view ရုပ်သံသတင်းတွေကိုဆက်လက်ကြည့်ကြနေပါတယ်။ ဂါဇာအပြစ်ရရေးဆွေးနွေးပွဲအတွက်ဟားမတ်စ်ကဘာကိုပဲဆုံးဖြတ်စေထောက်ခံပါမယ်လို့ဟစ်ဘိုလာကောင်းဆောင်ဟက်ဆန်နက်စရဲလာကဗိုလ်တုနေ့ကပြောလိုက်ပါတယ်ဟားမတ်စ်ကျေနပ်တာကျွန်တော်တို့အားလုံးကျေနပ်ပါတယ်လို့ဒီလိုကြောထောက်နောက်ခံပေးထားတဲ့လက်ဘလွန်စစ်သွေးကြောအုပ်စုကောင်းဆောင်ကရုပ်မြင်သံကြားမှာပြောခဲ့တာပါအစ္စရေးဒရုန်းတိုက်ခိုက်မှုကြောင့်တေဆုံးသွားခဲ့တဲ့အကြီးတန်းတပ်မှုတစ်ယောက်အတွက်ဂုံးပြူစကားပြောကြရမှာသူကအခုလိုပြောခဲ့တာဖြစ်ပါတယ်။ဂါဇာမှာတိုက်တာတွေရပ်သွားတဲ့အခါတိုက်တာကျွန်တော်တို့ရပ်ပါမယ်။ဂါဇာမှာအပြစ်ရတဲ့အခါလေဗနွန်တောင်ပိုင်းကပြစ်တာတွေရပ်ပါမယ်လို့နက်စရဲလာကဆိုပါတယ်။ဗိုလ်တုနေမှာပဲအစ္စရေးစစ်တပ်ကဂါဇာစီးတီးမြို့ကနေလူတွေထွက်ခွာကြဖို့ပြောကြားလိုက်ပါတယ်။ပါလက်စတိုင်းတွေကိုဂါဇာအလယ်ပိုင်းနဲ့တောင်ပိုင်းကိုတွားချဖို့အစ္စရေးကပြောခဲ့ပေမဲ့လွန်ခဲ့တဲ့48နာရီအတွင်းအဒီနီယာတွေကိုအစ္စရေးကတိုက်ခဲ့တာကြောင့်လူတွေဒါဇင်ချီပြီးတေခဲ့တာပါအစ္စရေးရဲ့အမိတ်ပေးထုတ်ပြန်ချက်ကိုလေးရင်နဲ့ကြဲချခဲ့ပြီးဂါဇာစီးတီးယားအန္တရာယ်များတဲ့တိုက်ခိုက်ရေးစုံဖြစ်မြက်ဖြစ်နေသေးတယ်လို့ဆိုပါတယ်ကျောင်းကိုအသွင်ပြောင်းထားတဲ့ခိုးလုံရနေရာကိုလေကြောင်းတိုက်ခိုက်လို့လူအနည်းဆုံး25ယောက်သေဆုံးပြီးနောက်တစ်ရက်မှာအခုလိုထွက်ခိုင်းတာဖြစ်ပါတယ်တရုတ်ကလာတဲ့ပစ္စည်းတွေပေါ်ခိုးရှောင်ကြမှာကိုကာကွယ်တဲ့အနေနဲ့မက္ကဆီကိုကနေတင်သွင်းတဲ့တာမနီနဲ့အလူမီနီယံပစ္စည်းတွေတင်သွင်းခွင့်အပေါ်အမေရိကန်ကပိုပြီးတင်းကျပ်တဲ့စီးမျဉ်းတွေချမှတ်လိုက်တဲ့ကြောင်းဗိုလ်တုနေကကြေညာလိုက်ပါတယ်တရုတ်ရဲ့စက်မှုထုတ်လုပ်နိုင်စွမ်းကျော်လွန်လာတာကိုကာကွယ်တဲ့အနေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်အဆိုကစက်တိုက်အရေးယူလာခဲ့ရမှာဒါဟာနောက်ဆုံးအရေးယူမှုလည်းဖြစ်ပါတယ်ရွေးကောက်ပွဲရာသီလှုပ်ဆောင်ချက်လည်းဖြစ်ပါတယ်တရုတ်ရဲ့စက်မှုထုတ်နိုင်စွာကြောင့်တခြားဈေးကွက်တွေမှာမမျှမတဈေးနှုန်းတွေနဲ့ပစ္စည်းတွေရှံတော့မှာကိုအမေရိကန်ကသတိပေးလိုက်တာလည်းဖြစ်ပါတယ်။မက္ကဆီကိုဒါမှမဟုတ်အမေရိကန်ဒါမှမဟုတ်ကနေဒါနိုင်ငံတွေမှာအကြီးကျယ်ပုံလောင်းထားတဲ့ပစ္စည်းတွေပဲအခွန်လွတ်မှာဖြစ်ပြီးအဲ့ဒီလိုမဟုတ်ရင်အခွန်25ရာခိုင်နှုန်းချမယ်လို့အင်ဂျီရောအမျိုးသားစီးပွားရေးအကြံပေး Lyle Brainard ကသတင်းတော်တွေကိုပြောလိုက်ပါတယ်။မက္ကဆီကိုနိုင်ငံကနေသွင်းပေမဲ့အလူမီနီယံပစ္စည်းတွေကိုတရုတ်အီရန်ဘယ်လာရုစ်နဲ့ရုရှားမှာပုံသွင်းထုတ်လုပ်ခဲ့ရင်ဆရာကိုင်းတို့အခွန်ဆောင်ရမယ်လို့လည်းသတ်မှတ်လိုက်ပါတယ်။ကနေဒါအမေရိကန်နဲ့မက္ကဆီကိုတို့ရဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ကိုအခွင့်ကောင်းယူလာကြတာကြောင့်ဒီဆုံးဖြတ်ချက်ချမှတ်တာဖြစ်ပါတယ်။တရုတ်ကတိဘက်တောင်ပိုင်းလို့ခေါ်ဆိုတဲ့ဒေသမှာအိန္ဒိယအနေနဲ့ဖွံ့ဖြိုးတိုးတက်မှုလုပ်ဖို့အခွင့်အရေးမရှိလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဗိုလ်တုနေ့ကပြောလိုက်ပါတယ်။အဒီဒေတာမှာအိန္ဒိယအစိုးရကရေအားလျက်စစ်စီမံကိန်းတက်ကိုအရှိန်မြင့်စီးဆင်းနေတာပါတိဘက်တောင်ပိုင်းဟာတရုတ်နိုင်ငံဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်မှာဆိုပါတယ်အရုဏာချက်ပရိုတက်လို့အိန္ဒိယကခေါ်ဆိုတဲ့တရုတ်ပိုင်တဲ့နယ်မြေပေါ်မှာအိန္ဒိယအနေနဲ့ဖွံ့ဖြိုးရေးလုပ်ပိုင်ခွင့်မရှိလို့တရုတ်ကပြောကြားလိုက်ပြီးဥပဒေနဲ့မညီမခိုင်းလို့လို့ပဲဆိုပါတယ်အဒီမြန်မာရေအားလျက်စစ်စက်ရုံစက်နေုံတိဆောက်ရေးအတွက်အမေရိကန်ဒေါ်လာ1 billion ကိုအိန္ဒိယကချထားဖို့စီစဉ်ရှိကြောင်းအင်္ဂါနေ့ကwriter တဲ့တင်းကိုတရုတ်ကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။အိန္ဒိယကလည်းအရုဏာချယ်ပရိုတက်ဒေသကိုသူ့နယ်မြေဖြစ်သဘောထားတာပါ။တရုတ်ရဲ့ထုတ်ပြန်ချက်ပေါ်အိန္ဒိယကချက်ချင်းမတုံ့ပြန်နေပါဘူး။ပြီးခဲ့တဲ့အပတ်တုန်းကတော့အိန္ဒိယနိုင်ငံခြားရေးဝန်ကြီးရှူဘရာမန်နီယာဂျိုင်းရှက်ကန်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့ဟာကာဇက်စတန်မှာတွေ့ဆုံခဲ့ကြပြီးနေဂျာပြဿနာဖြေရှင်းရေးကိုအားထက်ဆောင်ရွက်ကြဖို့သဘောတူခဲ့ကြပါသေးတယ်။
ဟုတ်တယ်မောင်တမရှင်ခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်ထိုင်းနိုင်ငံကို MOU စနစ်နဲ့ဆောက်လုပ်ရေးလှုပ်သားဆီလွတ်တာကိုမြန်မာအလုံသမားရေးဌာနကယာယီရက်ဆိုင်ထားပါတယ်တရားဝင်သွားရောက်အလုပ်လုပ်ကင်သူတွေအမှန်တကယ်လုပ်ငန်းခွင်နဲ့မရောက်တဲ့ပြဿနာတွေကြောင့်လို့သိရပါတယ်ဒီအချောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြထားပါတယ်ရှင်
ထိုင်းနိုင်ငံကဆောက်လုပ်ရေးလုပ်ငန်းတွေစီ MOU လှုပ်သားဆီလွတ်တာကိုအလုံသမားရေးဌာနကယာယီရက်ဆိုင်ထားပါတယ်အလို့သမားအေဂျင်စီအချင်းချင်းမြန်မာလူသားတွေကိုလိင်ညာခေါ်ယူတဲ့အခြေအနေတွေကြောင့်ဖြစ်တယ်လို့မြန်မာပြည်ပအလို့ကင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ် MOEAF အထွေထွေအတွင်းမှုဦးမြတ်သူကပြောပါတယ
်ဓမ္မသူတွေမြန်မာအေဂျင်စီတွေဘက်ကဖော်ပြထုတ်လိုက်တယ်အလို့ရှင်တွေမှာဆောက်ထုတ်လိုက်တယ်ထုတ်လိုက်တဲ့အတိုင်းပို့လိုက်တယ်ပို့ရောက်တဲ့အခါကျတော့မာဒီလောက်က A နဲ့ချုပ်ပြီးတော့ A နဲ့ပဲ B ရောက်လာစီရောက်လာ D ရောက်လာတော့ဒါဆောက်ထုတ်ကြတာပါတယ်နော်ဒီကြက်တာရှိတယ်နောက်တစ်ခုကျတော့လေအဲ့တော့ပါပါတဲ့အခါမှာတချို့လူကလည်းမြန်မာအေဂျင်စီဘက်ကပေါ်လာပါတယ်ဆိုပါတယ်။ကျွန်တော်အေဂျင်စီဘက်ကလည်းပါတယ်။အဲနောက်တစ်ခုကကြတော့ထိုင်းအေဂျင်စီကတူပါပဲ။ထိုင်းအေဂျင်စီဘက်ကလည်းတော့မှုလုပ်သွားတယ်။ဟုတ်တယ်လုံရှင်လူတိုင်းကနေပြီးတော့လုပ်တာပေါ့နော်။ဒီ3ပလဲကနေပြီးတော့မှအဲတယောက်ယောက်ကနေပြီးတော့ပါရင်ပြီးတော့ပို့ဆောင်တယ်ဒါဒီပြဿနာရှိတာပေါ့နော်။အဲ့ပြဿနာကြောင့်အဓိကဖြစ်တာ။ထိုင်းဘက်ကလည်းတချို့ရေးကြတယ်ကွာစက်ဝင်ပို့ခြင်းတယ်။စက်ဝင်ပို့ခြင်းတဲ့ဟာကိုတွားနေပြီးတော့ဆောက်လို့ရတယ်နဲ့ထုတ်တယ်ထုတ်တဲ့လို့ပြောဟိုကြတော့မှပြည်မှာဒီစက်ရောပြောင်းတယ်ဒါကြတဲ့အဲ့လိုချက်လုပ်တာရှိနေတာ ပြီးတော့ Timex Agency လည်းပါတယ်မြန်မာ Agency တချို့ကလည်းဒါမျိုးတုံးနေတယ်အဲ့လိုမျိုးလုပ်တဲ့အတွက်ကဒါဒီပြဿနာကြီးတက်လာတာနော်
အခုလိုပြဿနာတွေကြောင့်ဆော့လုပ်ရေးလုပ်ငန်းခွင်စီအမှန်တကယ်ပို့ပေးနေတဲ့ agency တွေနဲ့အဲ့ဒီလုပ်ငန်းတွေမှာတွားရောက်လုကန်ခြင်းနဲ့မြန်မာလူသားတွေနစ်နာကြရတယ်လို့ပြောပါတယ်အလို့သမားခေါ်ယူတဲ့မြန်မာထိုင်းအလို့သမား agency တွေဘက်ကမမှန်မကန်လုပ်နေတာတွေရှိနေတယ်လို့ဦးမြတ်သူကပြောပါတယ
်မြန်မာ agency ကနေလို့လိုက်ရှင်းနေတာရှင်းတယ်ရှင်းတဲ့အခါကျရင်တချို့ကိစ္စတွေမှာမြန်မာ agency ကိုယ်တိုင်ပါနေတာရှိတယ်အဲ့ဒီအခါနဲ့လောက်တာပေါ့နော်ဟိုတချို့အရေးကြီးတွေပြောတာပေါ့နော်များသောအားဖြင့်ကတော့ထိုင်း agency ကနေလုပ်လိုက်တာများတယ်နောက်ပိုင်းไทยเจียเสียตีขาออชิเป้ชิเป้ดาหมดป้าเลยส่วนเนี่ยไทยบักก็เอาขึ้นป้าเลยป้ามั้ยไอ้ลูกไล่ชิเป้เดี๋ยวโลให้เนี่ยเตียซวยอ่ะใช่ป่ะกูบอกกูซวยเตียไล่ซวยอ่ะใช่ไอ้ลูกมือซวยพี่ลงมาดาออมินาก็ใช่หมออมินาก็ใช่แล้วไอ้ที่ขึ้นแต่จองหมดบดุม้าเลยตัวเอาแจกเปลี่ยนในคามาจายเนี่ยโลอัดเลยส่วนดิแบบฐานะนี่ก็บดุม้าวุฐานะนี่ก็มาไทยเป้เอเจนซี่นี่ไทยบักก็คุณน่ะโลโรงงานชินนี่แบล็คลิสต์ขึ้นไปอ่ะใช่ป่ะ
လုပ်ငန်းဝင်မရှိဘဲလုပ်သားတွေခေါ်ယူခဲ့လို့စာချုပ်ပါအခွင့်အရေးတွေချိုးဖောက်ခံနေရတာကပိုဆိုးလာတယ်လို့ထိုင်းရောက်မြန်မာလူသားတွေကိုကူညီနေသူတွေကပြောပါတယ်ဒီနှစ်ပိုင်းထဲမှာတင်အမှန်တကယ်လုပ်ငန်းဝင်တွေမရောက်သေးတဲ့မြန်မာလူသားတွေတော်တော်များများရှိနေတယ်လို့အလို့သမားကူညီဆောက်ရှောက်ရေး AAC မဟာမိတ်အဖွဲ့ဒါရိုက်တာဦးခန့်ကြီးကပြောပါတယ
်ကုလကာလာမျိုးမှာထိုင်းနိုင်ငံတွေကိုရောက်လာတဲ့အမှုလုပ်သားတွေကတော့2024နှစ်ပတ်နယ်လုံးကနေရာမမှန်တဲ့လုပ်သမားတွေကပုံများလာတယ်ပေါ့နော်အတူအေးမပို့နိုင်တဲ့လုပ်သမားတွေပေါ့ခေါ်သွင်းပြီးထိုင်းပတ်ကြလို့ရှိရင် तू ကစောက်လို့ရေးဆိုပြီးစာရုပ်ချုပ်ပေမဲ့ချွတ်နေရာတွေမှာခံစားပြီးပြစ်ထားတာတွေလုပ်သမားတွေစိတ်ညစ်သွားပြီးတော့ तू က तू ပေါ့ရှောင်ထွက်သွားတာတွေလုပ်သမားတွေစားစရာမရှိလို့ပမာပြီးပြန်လာတာတွေအဲ့ဒီလိုခက်ခဲနေနဲ့ကြုံတွေ့ရတာအကျွန်တော်မြင်ရတော့အဲ့ဒီအရာတွေတော်တော်များများကဒီမှာဒီကဝီးဌာနတွေကတေချာစစ်ဆေးမှုမရှိဘူးပေါ့နော်ထိုင်းမကဒီတန်ရာရှိခန့်ထားတာလေလေမျိုးသွားပြီးမစစ်ဆေးပဲနဲ့ကမန်းလက်တာတွေကိုအလုတ်ခေါ်စားတွေအတူတွေနဲ့ထိုင်းနိုင်ငံနဲ့တွင်းနေတာဒါကြောင့်မဒုက္ခတွေရောက်နေကြတာပေါ့ဗျာ
နှစ်နိုင်ငံသဘောတူညီချက်နဲ့ရောက်လာတဲ့ MOU လို့သားတွေပြည်ပမှာဒုက္ခရောက်နေတာမြန်မာပြည်ဘက်ကဝန်ကြီးဌာနတွေရဲ့ပေါ်ရော့မှုတွေကြောင့်လို့ဥက္ကဋ္ဌကြီးကအပြစ်တင်ပါတယ
် MOU စာချုပ်ကဗျာဒီလူကြီးစာချုပ်ချုပ်ထားတဲ့အတွက်ဒီပေါ်တန်တန်ဒီနဲ့ပို့လို့မရဘူးဗျာအနည်းဆုံးကျွန်တော်တို့လာဝကကိုဖြတ်ကြတယ်ဗျာအလုံသမားဝင်ဌာနကိုဖြတ်ကြတယ်ဗျာနိုင်ငံရေးဝင်ဌာနကိုဖြတ်ကြတယ်အဲ့ဒီဝင်ဌာနသုံးခုကလည်းကျွန်တော်နိုင်ငံအတွက်အရေးကြီးဆုံးဌာနတွေပဲလေဘယ်နိုင်ငံပြည်ပြည်အရေးဆုံးဌာနတွေကတော့ဒီလိုစစ်ဆေးတာတွေတန်တမန်အနေထားတွေကမှားသွားတာလို့မတိလိုက်တာလို့ဟိုဒါမှမဟုတ်မစစ်ဆေးတာလို့ဆိုတာတော့ဗျာဒါလုံးဝမဖြစ်သင့်ဘူးဗျာနော်တရားမဝင်လူကုန်ကူးမှုကိုရပ်တန့်သွားအောင်တရားဝင်တဲ့စနစ်နဲ့ MOU စာချုပ်ချုပ်မိတာလေအဲ့တော့သူတို့ကတရားဝင်လူပုံကူးရဲ့ပုံစံတွေဖြစ်နေတာပေါ့ဒီအနာသိမ်းနောက်ပိုင်းမှာပို့ဆိုးသွားတာပေါ့နော
်အလုတ်အေဂျင်စီပေါင်း80ကျော်ရဲ့စီးရင်တွေအရမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုရောက်လာတဲ့လုပ်သားဥယျာကတစ်လကို9000ဝန်းကျင်ရှိနေတယ်လို့သိရပါတယ်ဒါပေမဲ့လည်းအဲ့ဒီအလုတ်သမားတွေရဲ့80ရာခိုင်နှုန်းလောက်ဟာအခုအချိန်မှာအလုတ်လက်မဲ့ဖြစ်နေကြတယ်လို့ဆိုပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တက်ခိုင်မဲဆောက်မြို့ကတစ်ဆင့်မြန်မာဘက်မြဝတီအွန်လိုင်းလိမ်လည်ဂိုင်းတွေနဲ့လောင်းကစားဂိုင်းတွေမှာနိုင်ငံသားတွေရောင်းစားခံရတာနဲ့အတ္တမဆီခိုင်းခံရတဲ့ဖြစ်စဉ်တွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ထိုင်းမျိုးသားလွှတ်တော်အတိုက်ခံဘက်ကထိုင်းဆွေရအနေနဲ့ဒီပြဿနာကိုတင်းတင်းကြပ်ကြပ်ဂိုင်းတွေဖို့လိုအပ်ပြီးလို့သတိပေးလိုက်ပါတယ်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တဖက်ကန်ကရင်ပြည်နယ်မြဝတီမြို့နယ်ဖလူဒေသကကာစီနိုယုံမှာပိတ်မိနေတဲ့မော်ရိုကိုနိုင်ငံသား12ဦးနဲ့ဂျာမန်နိုင်ငံသား2ဦးတို့ဇူလိုင်လ5ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေမှာရောင်းစားခံရသူတွေလိမ့်လေတိုင်းနယ်မှာအတင်းအကျပ်စေခိုင်းခံရသူတွေကိုထိုင်းပြည်သူတွေနဲ့ထိုင်းလွှတ်တော်အမတ်တွေကပို့ပြီးတော့သတိပြုမိလာပါတယ်။ဒီအတွက်ထိုင်းသတင်းဌာနတွေမှာလည်းဒီသတင်းတွေကိုအကျယ်တဝင့်ဖော်ပြလာကြပါတယ်။ထိုင်းနိုင်ငံကိုတထောင်သားနေရာဖြစ်သတ်မှတ်ပြီးနေဆက်ဖြတ်ကျော်ကလူကုန်ကူးနေတာတွေအွန်လိုင်းလိမ်လည်ကိုင်းတွေကြီးထွားလာနေမှုတွေကအန္တရာယ်ရှိလာတဲ့အတွက်အဲ့ဒီပြဿနာကိုဖြေရှင်းဖို့အတွက်ထိုင်းအစိုးရကပြက်ပြက်သားသားလှုပ်ဆောင်ဖို့ထိုင်းအတက်ခံမတ်နိုင်ကန်နဝီစစ်ဆမ်ကထိုင်းဘာသာနဲ့အခုလိုသတိပေးပြောကြားသွားခဲ့ပါတယ်
เราจำเป็นต้องมีครับศูนย์ที่เป็นการบูรณาการการทำงานระหว่างหลายส่วนราชการเพื่อจัดการกับการนำพาคนการค้ามนุษย์และเกี่ยวกับช่องทางการเงินตรงนี้ครับผมยังสามารถยืนยันได้ว่า
အခုချိန်မှာထိုင်းအစိုးရအနေနဲ့လူကုန်ကူးမှုတက်ဖြည့်လုပ်ငန်းတွေကိုနိုင်ငံတကာအစိုးရတွေနဲ့ပူးပေါင်းပြီးပုံမထျောက်တဲ့ကဲတင်မှုတွေအေးအေးယူမှုတွေကို ကြက်ကြက်တတလောက်ရတော့မယ်အချိန်ကြာရောက်လာပါပြီ။အခုလိုမျိုးမှန်ခုမှုလူကုန်ကူးမှုတွေဘယ်ကလာတယ်လဲဆိုတာတွေနဲ့တရားမဝင်ငွေမဲကနေငွေပြူလောက်တဲ့လမ်းကြောင်းတွေအချက်လက်တွေအားလုံးကျွန်တော်တို့မှသက်သေအထောက်ထားနဲ့ရှိပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။ဒါကိုထိုင်းအစိုးရအနေနဲ့အရေးယူမှုတွေပိတ်ဆို့မှုတွေကိုလှုံ့ဆော်ရမယ်အချိန်တန်ပါပြီဆိုပြီးတော့လည်းပြောသွားခဲ့ပါတယ်။အခုဆိုရင်ပြီးခဲ့တဲ့နှစ်ကနေ2024ခုနှစ်ဇူလိုင်လအထိ6လတာအတွင်းမှာနေဆက်ဖြတ်ကျော်လို့ဖမ်းမိတဲ့နိုင်ငံသားသားပေါင်း1800ကျော်ရှိကြောင်းထိုင်းဟန်နာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တရားမဝင်နေဆက်ဖြတ်ကျော်ဖမ်းဆီးမှု462ချိန်ရှိခဲ့ပြီးနိုင်ငံသားသား1843ဦးဖမ်းဆီးခံရတဲ့အထက်မှာမြန်မာနိုင်ငံသားတွေက1450ဦးတရုတ်နိုင်ငံသားတွေက192ဦးပါဝင်ပါတယ်။မလေးရှားနိုင်ငံသား26ဦး၊ယူဂန္ဒါနိုင်ငံသား23ဦး၊အီသီယိုးပီးယားနိုင်ငံသား25ဦး၊ဗီယက်နမ်နိုင်ငံသား22ဦး၊လာအိုနိုင်ငံသား15ဦး၊အော်စတြေးလျနိုင်ငံသား9ဦး၊အမေရိကန်နိုင်ငံသား6ဦး၊ကမ္ဘောဒီးယားနိုင်ငံသား6ဦး၊အိန္ဒိယနိုင်ငံသား6ဦး၊ထိုင်ဝမ်နိုင်ငံသား3ဦး၊ကင်ညာနိုင်ငံသား2ဦးပါကစ္စတန်နိုင်ငံသား၄ဦးမကြာသေးခင်ကလွတ်မြောက်လာတဲ့မော်ရိုကိုနိုင်ငံသား၁၁ဦးတို့ဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘေရွတ်ဂျပန်ယီမန်စတဲ့နိုင်ငံသားတွေလည်းပါဝင်တယ်ဆိုပြီးထိုင်းအန္တာပိုင်တွေကဆိုပါတယ်ပြန်လွတ်လာသူအများစုကတော့တဦးကိုဘန်းငွေ၃သိန်းကနေ၂သိန်းကြားပေးပြီးပြန်လဲရွေးထုတ်မှသာပြန်လွတ်လာကြတာများပါတယ်ဒီအတွက်နိုင်ငံတကာတန်ယုံတွေကမြောက်ရီခရိုင်တွေကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းပြီးသူတို့နိုင်ငံသားတွေကိုပြန်ပြီးတော့ရွေးထုတ်ရတာများပါတယ်။ထိုင်းလွှတ်တော်အမတ်တွေကတော့ဒီလိုပြဿနာဖြစ်နေတာဟာကြာပြီမို့အမြင့်ပြတ်ချေမုန်းဖို့အတွက်လိုအပ်နေပြီလို့လည်းပြောဆိုခဲ့ကြပါတယ်။မြန်မာနိုင်ငံဘက်ကအွန်လိုင်း call center ဂိုင်းတွေမှာအတင်းအကျပ်စီခိုင်းခံနေရတဲ့မော်ရိုကိုနိုင်ငံသား150ခန့်ရှိနေပြီးသူတို့လွတ်မြောက်ရေးကြိုးပမ်းနေတယ်လို့လည်းထိုင်းလွှတ်တော်အမတ်နိုင်ရစီမန်ကလည်းဇူလိုင်လ5ရက်နေ့တုန်းကပြောဆိုသွားပါတယ်။မြန်မာနိုင်ငံအတွင်းကတရုတ် call center online လေလေကိုင်းဟာတကဘာလုံးကိုအန္တရာယ်ပေးချိမ့်ချောက်နေတာဖြစ်ကြောင်းထိုင်းလွတ်တော်အမတ်တွေကသတင်းတောက်တွေကိုပြောဆိုသွားပါတယ်ရှင်
။2024အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပထမတစ်ကြိမ်စကားစစ်ထိုးပွဲကဇွန်လ29ရက်နေ့မှာပြီးသွားပါတယ်။အသက်82နှစ်အရွယ်လက်ရှိသမ္မတဂျိုးဘိုက်တန်ရဲ့စကားရည်လူတဲ့အရေးအချင်းသိမကောင်းဘူးလို့သုံးသပ်နေကြပြီးအသက်88နှစ်အရွယ်သမ္မတဟောက်ဒေါ်နယ်ထရန့်ကတော့သူပြောနေကြပုံစံနဲ့ထိုးနှက်ပြောဆိုခဲ့ပါတယ်။ဆက်ရှင်ပြန်နိုင်ဖို့သမ္မတဘိုက်တန်အသက်ကြီးနေပြီးဆက်ရောကိုပါကျန်းမာရေးကောင်းပါမလားလို့မေးခွန်းထုတ်နေပေမဲ့သူကတော့ဆက်ပြန်သွားမယ်လို့ပြောပါတယ်။ VOA သတင်းထောက် Caroline Presutti ပေးပို့တဲ့သတင်းကိုမိုက်အီတန့်စင်တင်ဆက်ထားပါတယ်ရှင်။
2024အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပထမတစ်ကြိမ်စကားစစ်ထိုးပွဲမှာအဖိုးအရွယ်တက်ကြီးရွယ်ကိုအမျိုးသားနှစ်ယောက်အပြိုင်ဆိုင်ပြောနေတာကိုတွေ့ခဲ့ရပါလေ။အသက်88နှစ်အရွယ်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့စကားရည်လူတဲ့အသက်81နှစ်အရွယ်သမ္မတဘိုင်ဒန်ကထင်ငော်တာတွေရှိခဲ့ပြီးတော့တခါတလေပြောရင်းနဲ့လည်းဘလုံးပထွေးဖြစ်သွားတာကိုတွေ့ခဲ့ရပါလေ။စကားစစ်ထိုးပွဲအတွင်းမှာသမ္မတဘိုင်ဒန်ကကျွန်တော်ရှေ့ဆက်သွားပါမယ်။အပြီးသက်မပိတ်သိမ်းမချင်းအလုံးစုံစတင်မှုဆက်ဆက်ပြီးတော့နေဆက်ကင်းလက်ရာတွေနဲ့ခိုးလုံလူသူတွေကိုစစ်ဆေးတဲ့အရာရှိတွေတိုးချတာကျွန်တော်တို့လုံသွားပါပဲဆိုပြီးတော့သူကအဲ့လိုမျိုးပြောသွားခဲ့ပါလေ။သမ္မတဟောင်းထရမ့်ကတော့စာကြောင်းအဆုံးမှာသူဘာပြောသွားလဲဆိုတာကျွန်တော်တကယ်ကိုနားမလည်ပါဘူး။သူကသူလည်းဘာပြောသွားမှန်းသူနားလည်ပုံမရဘူးဆိုပြီးထောက်ပြတုံ့ပြန်ခဲ့ပါလေ။တက်ဆစ်ပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမတ်လွိုက်ဒေါကတ်ကသမ္မတဘိုင်ဒန်ကိုနှုတ်ထွက်ပေးဖို့လူသိရှင်ကြားထုတ်ပြောပြီးတော့တောင်းဆိုခဲ့တာပါ။ဒါကြောင့်တက်ရောက်မှုတိရတာရှိသွားနိုင်တဲ့အကြောင်းနိုင်ငံရေးလီဒါတွေကသုံးသပ်ကြပါလေ
။ If I had to gamble down I'd say it's 50-50.
ဘယ်ရောက်ပေါ်မှာဘိုင်ဒန်ရဲ့နာမည်ပါမယ်မပါဘူးဆိုတာမသေချာတဲ့အခြေအနေလို့ထင်ပါတယ
်။သမ္မတဘိုင်ဒန်ကတော့သူအသက်ကြီးမဲ့လက်ခံပေးမယ်လေ။သူ့ရဲ့ပြိုင်ဘက်ကတော့မဟုတ်တမ်းတရားတွေပြောပြီးစကားရည်လူခဲ့တယ်လို့ထောက်ပြပြောဆိုခဲ့ပါသေး
။ I don't debate as well as I used to.
အရင်တုန်းကလိုတော့ကျွန်တော်အပြောမကောင်းတော့ပါဘူး။အရင်တုန်းကလိုလည်းစကားရည်ကောင်းကောင်းမလုနိုင်တော့ပါဘူး။ဒါပေမဲ့ကျွန်တော်သိတာကတော့ကျွန်တော်သိတာပါပဲ။ကျွန်တော်ကအမှန်ကိုဘယ်လိုပြောရမလဲဆိုတာသိပါတယ
်။မဲဆန္ဒရှင်၄ယောက်မှ၃ယောက်ကဒီမိုကရက်တစ်ပါတီဝင်သမ္မတလောင်းအဖြစ်ဘိုင်ဒန်ဝန်မပြိုင်ရင်ဒီမိုကရက်တစ်အနိုင်ရနိုင်ခြေပိုများတယ်လို့ယုံကြည်တဲ့အကြောင်း CNN သတင်းဌာနရဲ့စစ်တမ်းမှာဖော်ပြထားပါတယ်။ပထမစကားစစ်ထုတ်ပွဲမှာအဆင်မပြေမှုတွေရှိတာနဲ့တမ္မတမဖြစ်တော့တာတော့မဟုတ်ပါဘူး။ 2012ခုနှစ်တုန်းကစကားစစ်တိုးပွဲမှာအဲ့တုန်းကသမ္မတဖြစ်ခဲ့တဲ့အိုဘားမားကသိပြီးတော့အစီအမချောခဲ့ပြီမယ်လေသမ္မတတတနောက်တစ်ခုပါပြန်ပြီးတော့ရွေးခဲ့ခဲ့ရပါလေ
The reason for the bad first debate was in Obama
ပထမစကားစစ်တိုးပွဲမှာသမ္မတအိုဘားမားအစီအမပြေဖြစ်ခဲ့ရတဲ့အကြောင်းရင်းကတော့သူတေချာမပြင်ဆင်ခဲ့မိလို့ပါဒါပေမဲ့နောက်တစ်ချိန်စကားစစ်တိုးပွဲမှာကျတော့သူပြောင်းလဲသွားပြီးကောင်းကောင်းမွန်မွန်လုပ်နိုင်ခဲ့ပါတယ်အခုကဒီဖြစ်မျိုးနဲ့ထတ်တူဖြစ်ရရတော့ခေါ်ဘူးပေါ့
အသက်83နှစ်အရွယ်အဲ့တုန်းကသမ္မတရော်နယ်ရေဂန်ကလည်းအလွယ်လွယ်အမှားမှပြောခဲ့ဘူးပါသေးတယ
် pays for pay and salary or pay and pension
still was really at the first debate thought of as
သူကပထမစကားစစ်ထိုးပွဲမှာအဆင်မပြေခဲ့တော့သူအသက်ကြီးလို့ကောင်းကောင်းမလုပ်နိုင်တော့ဘူးလို့ထင်ခဲ့ကြတာဒုတိယစကားစစ်ထိုးပွဲမှာတော့တကြောပြန်ကောင်းလာပြီးအဆင်ပြေသွားတယ်ဂျီရိုနီးပြူဟာကတော့ကိုယ့်ကိုအမာခံထောက်ခံသူတွေပိုင်နိုင်အောင်ထိန်းထားနိုင်ရမယ်ရေရှင်နီးပြူဟာအနေနဲ့သူ့အနေနဲ့ပိုပြင်းပြင်းထန်ထန်လှုပ်ပြပြီးသမရဆန်ဆန်လှုပ်နိုင်ကြအောင်ပိုလှုပ်ပြရပါလိမ့်မယ
်တချိန်တည်းမှာပဲသမရဟောင်းဒေါ်နယ်ထရမ့်ကတော့ပထမစကားစစ်ထိုးပွဲအကြောင်းဆက်ပြီးတော့အာရုံစိုက်ပြောဆိုနေစေဖြစ်ပါလိမ့်
Joe Biden spent the entire week at Camp David resting.
Joe Biden ကန်ဒေးဗစ်နားနေဆောင်မှာနေပြီးနားနေလိုက်လှုပ်လှုပ်လိုက်စားဖက်လိုက်တစ်ပတ်လုံးလုပ်နေခဲ့တာပါ။သူကောင်းကောင်းလေးလာခဲ့ပါတယ်။သူဘလောက်လေးလာထားသလဲဆိုရင်သူ့ဘာသာသူဘာလုပ်နေမှမသိအောင်တော့လေးလာထားတာပါ
။ Democratic Party တွင်မှာထောက်ခံမှုဘလောက်ဆက်ရှိလဲဆိုတာပေါ်မှာမူတည်ပြီးတော့သမ္မတ Biden ဆက်ပြိုင်မလား၊ဖယ်ပေးမလားစောင့်ကြည့်ရအောင်မယ်ဆိုပြီးနိုင်ငံရေးလေးလာသူတွေကသုံးသပ်နေကြပါတယ်ရှင်။
American သမ္မတ Joe Biden နဲ့သမ္မတ House Donald Trump တို့ကြားလွေးမှုကြီးကြပ်ရေးကိစ္စမှာတိတိတတ်တကွာခြားပါတယ်။ပထမအကြိမ်စကားစစ်ထိုးပွဲတုန်းကအခြေအတင်ဖြစ်ခဲ့ကြတာပါ။ American Mexico နယ်စပ်မှာခေလွန်ခွင့်တောင်းခံတာကိုယာယီရယ်ဆိုင်ပြီးတဲ့နောက်သမ္မတ Biden က American နိုင်ငံသားနဲ့လက်ထပ်ထားတဲ့အထောက်အထားနဲ့ရွှေပြောက်ချေချသူတွေကိုအကာအကွယ်ပေးမယ်လို့ကြေညာပါတယ်။ Trump ကတော့ပြန်ပို့တာတွေကိုအကြည့်အကျယ်လုပ်မယ်လို့ပြောပါတယ်။ Ellen Barros သတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းကပြောပြပေးပါမယ်။
အမေရိကန်နိုင်ငံသားနဲ့လက်ထပ်ထားတဲ့အထောက်ထားမဲ့ရွှေပြောင်းအခြေချသူတချို့တိုက်ပီကနေမထွက်ခွာပဲအမြဲတမ်းနေထိုင်ခွင့်ရှောင်နိုင်မဲ့နေထိုင်ခွင့်အစီအစဉ်တစ်ခုကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ
် These couples have been raising families
ဒီဇုံတွေတွေဟာမိသားစုတွေပြိုးထောင်နေတာဖြစ်ပြီးသူတို့ရဲ့ကလေးတွေကိုကျောင်းတွေဖျားကျောင်းတွေကိုပို့နေတာပါအခွန်တွေပေးနေတယ်လို့ကျွန်တော်တို့နိုင်ငံမှာအလုပ်လုပ်နေရ10နှစ်နဲ့အထက်ရှိနေပါပြီ
တောင်ပိုင်းနယ်စပ်မှာတရားမဝင်ရွှေပြောင်းအခြေချသူတွေတနေ့ကိုပြန်မြ 2,500 လောက်နယ်စပ်ဖြတ်ကျော်လာခဲ့ပြီးတဲ့နောက်ခေလုံခွင့်တောင်းခံတာကိုယာယီပိတ်လိုက်ပြီးတဲ့နောက်မှာအခုလိုကြေညာခဲ့တာ
ပါ
ကျွန်တော်ကနယ်စပ်သုံးမဟုတ်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးနိုင်ငံရေးမကစားချင်ပါဘူးကျွန်တော်ကဒါကိုပြုပြင်ဖို့ပဲစိတ်ဝင်စားပါတယ
်အခုလိုခေလုံခွင့်ပိတ်ပင်တဲ့အထက်မှာလူမောင်ခိုကူးခံရသူတွေအရေးပေါ်ဆေးဝါးကုသဖို့လိုအပ်သူတွေနဲ့အဖို့မပါတဲ့ကလေးတွေမပါပါဘူးElizabeth Becerra က George Washington တက္ကသိုလ်ကတွဲဖက်ပါမောက်ခပါ
I think Biden when he started had very good intentions more generally or his policies seem to be more
Biden လည်းအစပိုင်းတုန်းကတော့ရည်ရွယ်ချက်ကောင်းနေရှိခဲ့ပြီးတော့သူ့ရဲ့မူဝါဒတွေကရွှေပြောင်းနေဘက်ပိုးပြီးတော့အလေးပေးပါတယ်အခုရွေးကောက်ပွဲအချိန်ကိုလည်းရောက်လာပါပြီ။သူတို့ကြုံနေရတဲ့ဖိအားအမျိုးမျိုးကိုကျေနပ်သွားစေဖို့လှုပ်ရှားရှိတာတွေကိုလှုပ်ပေးနေတဲ့သဘောပါ
။ American နိုင်ငံသားတွေရဲ့ဇနီးခင်မုန်းတွေအတွက် Biden ရဲ့အစီအစဉ်ဟာ American Democracy ကိုဓာတ်ရိုက်တိုက်ခိုက်လိုက်တာပဲလို့ Trump ကပြောပါရယ်
။ When I'm reelected Joe
ကျွန်တော်သာပြန်ရွေးခံရရင် Joe Biden ရဲ့တရားမဝင်တဲ့လူငင်းခွင့်ပေးတဲ့စီစဉ်ကိုပယ်ဖျက်ပြီးပထမနေ့မှာပဲအမိုက်ပုံနဲ့ထက်ပြင်ပါပါ
Trump ကတော့ပြန်ပို့တာကိုအကြီးအကျယ်လုပ်မယ်လို့ကတိပေးထားပါတယ
် We have no choice within
တခြားရွေးစရာမရှိပါဘူးကျွန်တော်ကြမ်းတင်စာကြေဆိုပြီးတာနဲ့အမေရိကန်ပြည်တွင်းမှာအကြီးဆုံးပြန်ပို့မယ်စီစဉ်ကိုစမှာပါအခုကရေရှည်တမ်းမခံနိုင်တာကြောင့်ကျွန်တော်တို့မှာရွေးစရာမရှိပါဘူ
းHe talks about focusing on deporting millions and
သူကလူတန်းပေါင်းများစွာကိုပြန်ပို့မယ်လို့ပြောနေပြီးတော့အဲ့ဒီလိုလှုပ်ဖို့အမျိုးသားလုံခြုံရေးအရန်တက်ဖွဲ့ကိုတုံးမှာဖြစ်တယ်လို့ပြန်ပို့ခံရဖို့စောင့်ဆိုင်းနေတဲ့သူတွေကိုလည်းစခန်းထဲမှာထားမှာပါကျွန်မရှင်းရှင်းပြောပါမယ်မဲဆွယ်ပွဲမှာသူပြောနေတယ်လို့လှုပ်ဖို့အမေရိကန်ပြည်ထောင်စုမှာလုံနိုင်စွာမရှိပါဘူ
းလူဝင်မှုကြီးကြပ်ရေးကိစ္စမှာအမေရိကန်မဲဆန္ဒရှင်တွေကြားတိတိတတ်တတ်ကွဲပြားနေတာပါTrump ကိုထောက်ခံသူ60ရာခိုင်နှုန်းကျော်ကတနိုင်ငံလုံးအတိုင်းအတာနဲ့အထောက်ထားမဲ့ရွှေပြောင်းအခြေချသူတွေကိုပြန်ပို့ဖို့လှုပ်တာကိုထောက်ခံတယ်လို့ဖြူးသူးဒေသနာအချက်လက်တွေကပြနေပါတယ်။အဲ့ဒီစစ်တမ်းမှာပဲဒီမိုကရက်တစ်နဲ့ဒီမိုကရက်တစ်ဘက်ကိုရိမ်းတဲ့မဲဆန္ဒရှင်တွေကလည်း ပြောင်းလဲတာကိုပြနေပါတယ်16ရာခိုင်နှုန်းကအထောက်ထားမဲ့ရွှေပြောင်းတွေကိုနေခွင့်မပေးသင့်ဘူးလို့ပြောနေပြီး2020ခုနှစ်တုန်းကတော့အဲ့ဒီလိုပြောတဲ့မဲဆန္ဒရှင်900ရာခိုင်နှုန်းပဲရှိပါတယ်ခင်ဗျာ
ဆေးချောက်ကိုတရားဝင်လုပ်ပြီးတဲ့နောက်နယူးယောက်မြို့ကြီးမှာဆေးချောက်တရားမဝင်ရောင်းတဲ့ဆိုင်တွေအများအပြားပေါ်ပေါက်လာတာကိုတာဝန်ရှိသူတွေရင်ဆိုင်နေရပါတယ်။လမ်းထောက်တိုင်းမှာလူလူတရားမဝင်ဆေးချောက်ဆိုင်တွေပေါ်ပေါက်လာတာပါ။အေရွန်ရန်နင်သတင်းပေးပို့ထားတာကိုတော့ကိုစုံမိုးချော်ကတင်ပြပေးပါမယ်ရှင်
။မကြသည်မီကနယူးယောက်မြို့မှာပြုလုပ်ခဲ့တဲ့ဆေးချောက်ပွဲတော်မှာတက်ရောက်လာသူတွေဟာဆေးချောက်ကိုအများပြည်သူမြင်ကွင်းမှာပဲပျောင်ပျောင်တင်းတင်းတောက်ကြပါတယ်။ဆေးကြောက်ကိုဆေးလိပ်တောက်တယ်လို့နယူးယောက်မြို့ရဲ့လမ်းနေအပါအဝင်ဘယ်နေရာမှာမဆိုတောက်သုံးခွင့်ပြုလိုက်တာကြောင့်ဖြစ်ပါတယ်။ဒီပွဲတော်ကိုတက်ရောက်ခဲ့တဲ့ဆေးကြောက်အသုံးပြုသူ City Statics ကအခုလိုပြောပါတယ
်။ Liberating in a way you feel so constricted in this society and this world.
ဒါကလွတ်မြောက်မှုတစ်ခုပါပဲ။ဒီကဘာကြီးနဲ့ဒီလူအဖွဲ့အစည်းဟာတိတ်ကိုမုန်းချက်ပါတယ်။ဒါပေမဲ့နယူးယောက်မြို့ကြီးမှာတော့အဲ့ဒီအခိုက်အတန့်လေးမှာလွတ်လပ်မှုတွေကိုခံစားခွင့်ရလိုက်ပါတယ်။
ဆေးကြောက်ကိုတရားဝင်တောက်သုံးခွင့်ပြုလိုက်ပေမဲ့ဆေးကြောက်ရောင်းချဖြန့်ဖြူးတဲ့ကိစ္စမှာပြဿနာတွေရှိနေပါတယ်။နယူးယောက်ပြည်နယ်မှာတရားဝင်လိုင်စင်နဲ့ရောင်းချတဲ့ဆေးကြောက်အယောင်ဆိုင်ယာကနန်းဟာဆေးကြောက်ကိုတရားဝင်လုပ်ပြီးနောက်ရုပ်ချီးပေါ်လာတဲ့ထောင်ထဲချတဲ့တရားဝင်ဆေးကြောက်ဆိုင်တွေနဲ့ရှင်ပြန်ရောင်းချနေရပါတယ်။ကနဦးပြဋ္ဌာန်းထားတဲ့ဥပဒေတွေအရဆေးကြောက်တရားမဝင်ရောင်းချတာကိုဒဏ်ငွေလောက်ပဲတတ်ပါတယ်။ဒါကြောင့်တရားမဝင်ဆေးကြောက်ရောင်းသူတွေဟာဆိုင်တွေကိုရဲရဲတင်းတင်းဖွင့်ပြီးရောင်းချနေကြတာပါဒီလိုဟန်ချက်မညီတဲ့အခြေအနေတွေကြောင့်တရားဝင်လိုင်စင်နဲ့ဖွင့်ထားတဲ့ The Travel Agency လို့အယောင်ဆိုင်တွေအတွက်ဝင်ငွေအခက်အခဲဖြစ်လာပါတယ် Travel Agency ဆေးကြောက်အယောင်ဆိုင်လုပ်ငန်းရဲ့အကြီးအကဲ Inna Hankin Bigards ကအခုလိုပြောပါတယ်
It's supposed to be a $4 billion market here in New York State. And I think last year, the licensed stores only did around $40
million. ဒီ New York ဈေးကွက်ကဒေါ်လာတန်း4000ဘိုးလောက်ရှိတယ်ဈေးကွက်ဖြစ်ရမှာပါ။ဒါပေမဲ့ပြီးခဲ့တဲ့နှစ်ကတရားဝင်ဆိုင်တွေဟာဒေါ်လာတန်း40ဘိုးလောက်ပဲရောင်းရပါတယ်။အရန်ရှိကိုကွာနေတာပါ။တရားဝင်ဆိုင်တွေကိုပိတ်သိမ်းပြီးရင်တော့တရားဝင်ဆိုင်တွေပိုးပြီးတော့ဖွင့်လာနိုင်မယ်လို့မျှော်လင့်ရပါတယ်။
မကြသေးမီကပဲပြည်내လွှတ်တော်ကနေတရားမဝင်ဆိုင်တွေကိုပိတ်ပစ်နိုင်ဖို့ဒေသဆိုင်ရာတာဝန်ရှိသူတွေကိုလုံပိုင်ခွင့်ပို့ပေးလိုက်ပါတယ်။နယူးယောက်ပြည်내ရဲ့ဆေးကြောက်စီမံခန့်ခွဲရေးဆိုင်ရာဌာနရဲ့နိုင်ငံရေးဆိုင်ရာညွှန်ကြားမှုဂျွန်ကာဂျီယာကအခုလိုရှင်းပြပါတယ
်။ In the last 4 weeks alone under the new authorities granted the state and the New York City
နယူးယောက်ပြည်내နဲ့နယူးယောက်မြို့တာဝန်ရှိသူတွေကိုလုံပိုင်ခွင့်တွေပို့ပေးပြီးနောက်ဆိုင်ပေါင်း900လောက်ကိုပိတ်ပစ်နိုင်ခဲ့ပါတယ်။အစောပိုင်းတော့အခုလိုအရေးယူဖို့အတွက်လုတ်ပိုင်ခွင့်တွေမှာအကန့်အသတ်ရှိနေခဲ့တာပါ။အခုတော့လုတ်ပိုင်ခွင့်တွေရှိနေပါပြီ။ဒီတရားမဝင်ရောင်းချမှုတွေကိုပိတ်သိမ်းနိုင်ဖို့အတွက်ပြည်내တာဝန်ရှိသူတွေအနေနဲ့အလင်းအမြန်ဆောင်ရွက်နေပါတယ
်။ဒါပေမဲ့တရားမဝင်ဆိုင်ပိုင်ရှင်တွေကလည်းသူတို့ဆက်ရှိနေသင့်တယ်လို့ညင်းချက်ထုတ်ပါတယ်။တရားမဝင်ဆေးကြောက်ဆိုင်တဆိုင်ရဲ့စတ်တူပိုင်ရှင်ဘီလီကအခုလိုပြောပါတယ်။
Closing down all the shops is the worst thing you can do. There's 3000 plus smoke shops in New York City.
ဒီဆိုင်တွေအကုန်လုံးပိတ်ပစ်လိုက်တယ်ဆိုတာကတော့အဆိုးဆုံးအခြေအနေဖြစ်မှာပဲ။နယူးယောက်မြို့မှာဆိုင်ပေါင်း 3000 ကျော်ရှိတဲ့နဲ့တရားဝင်လိုင်စင်ရှိတဲ့ဆိုင်က55ဆိုင်ပဲရှိပါတယ်။ဒီတရားဝင်ဆိုင် 3000 ကျော်ကဖောက်တဲ့တွေကိုတရားဝင်ဆိုင်တွေကိုပြောင်းယူလိုက်မယ်ဆိုရင်အဲ့ဒီဆိုင်တွေမှာလူတွေစုပြုံတိုးနေတော့မှာပေါ့။ဆေးကြောက်ဝယ်ဖို့လောက်နေတော့ဘယ်သူမှအကြ ాయి တန်းစီစောင့်ကြမှာမဟုတ်ဘူး။
နယူးယောက်ဆေးကြောက်စီမံခန့်ခွဲမှုဌာနကဂျွန်ကာဂျီယာကတော့တရားမဝင်ရောင်းချမှုတွေဟာကျန်းမာရေးအန္တရာယ်ရှိနိုင်တယ်လို့ပြောဆိုပါတယ်
။ We don't know where these products have come from. They are not tested. We don't know what standards they have been produced by. And so truly
ဒီဆေးကြောက်တွေကဘယ်ကထုတ်လုပ်နေတယ်ဆိုတာကျွန်တော်တို့မသိပါဘူး။စမ်းသပ်ခြင်းလည်းမရှိပါဘူး။တရားဝင်ဆိုင်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်ဒီဆိုင်တွေကဆေးကြောက်တွေကဘယ်လိုအရေးသွေးမျိုးဆိုတာလည်းမသိနိုင်ပါဘူး။တရားဝင်ဆိုင်တွေမှာရောင်းတဲ့ဆေးကြောက်တွေကတော့နယူးယောက်ပြည်နယ်မှာစိုက်တာဖြစ်ပြီးစမ်းသပ်စစ်ဆေးအတည်ပြုပြီးသားတွေဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုမှာနယူးယောက်ဝါရှင်တန် DC ဂူဝန်ကျွန်းတွေအပါအဝင်ပြည်နယ်ပေါင်း24ခုမှာဆေးကြောက်ကိုတရားဝင်ခွင့်ပြုထားပါတယ်။ဆေးကြောက်နဲ့ပတ်သက်လို့အဆင့်ပြောင်းလဲသတ်မှတ်ဖို့မကြသေးမီကမှပြည်ထောင်စုအဆင့်မှာပါလှုပ်ဆောင်မှုတွေရှိလာတဲ့အတွက်တတိုင်းပြည်လုံးမှာပါဆေးကြောက်ကိုတရားဝင်လုပ်ဖို့လမ်းဖွင့်ပေးလိုက်သလိုဖြစ်သွားနိုင်ပါတယ်။အဲ့ဒီလိုဖြစ်လာရင်တော့ထောင်ထဲချတဲ့ဆေးကြောက်ဆိုင်တွေဟာ နယူးယောက်မှာတင်မကဘဲတိုင်းပြည်အနှံ့ပေါ်ပေါက်လာနိုင်ပါတယ်
ဒီအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှကိုရဲစာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင
်။မင်္ဂလာမနက်ခင်ဗျရှင်။ခုဒုတိယပိုင်းမှာတော့ Jensen Axa အစီအစဉ်တို့ကိုနောက်ပိုင်းမှာတင်ပြပါမယ်။အခုတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ပါရှင်။ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်မှုကအတက်စရာတိတ်မရှိခဲ့ပေမဲ့ပြောင်းလဲလာတဲ့မြေပြင်အခြေအနေတွေအရအခုဒီချိန်ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကိုဒီသတင်းပါအက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန်းသားကိုမမျှသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင
်မင်္ဂလာပါဦးကျော်စန်းသားရှင
်
အခုတလောမှာကုလသမဂ္ဂကမြမအရေးကိုပို့ပြီးတော့အာယုံဆိုင်လာပါတယ်အဲ့ဒါဘာကြောင့်မလဲ
မြမပြဿနာပုံမဆိုးရလာလို့ဖြစ်ပါတယ်တခွနဲ့ပြောရင်တော့မြမပြဿနာဟာဒေသတွင်းလူမျိုးရေးအတွက်တောင်မှအထက်နေတဲ့အခြေအနေဖြစ်လာတယ်မြမပြည်တွင်းကအကြောင်းမျိုးမျိုးဆွန့်ခွာထွက်ပြေးရတဲ့လူစစ်တပ်ကလက်နက်ချပြီးတော့စီဆောင်ပြီးတော့ထွက်ပြေးတဲ့လူတွေအဲ့ဒီကိစ္စတွေပြန်ပြီးတော့လွတ်လာရတယ်ဆိုတော့ဒါဟာဒေသလုံးလုံးကြီးအတွက်ထိခိုက်လာတယ်အဲ့ဒီဟာပြင် global impact နိုင်ငံတကာဘာရက်ခတ်လာနိုင်တဲ့အခြေအနေရှိပါတယ်မြန်မာနိုင်ငံအခြေအနေတိကျပြိုကွဲလာရင်ပြူရင်းပျက်စီးသွားရင်ဒါနိုင်ငံတကာဝင်ဆွဲမှုတွေကအစားပြတ်နိုင်အများကြီးရှိလာနိုင်တဲ့တရားဥပဒေကိုကျိုးပြီးတော့ဆွေးနွေးရမယ်ဆိုရဲလွတ်တာလို့ယူဆရပါတယ
်အခု April ပထမပတ်ထဲမှာပဲဟိုလုံးကြီးကောင်စီကတကားဖွင့်အဆွေးနွေးပွဲမှာပေါ့တရားတော်တစုံတရာအတက်ဆရာရှိပါလား
တင်ကြတာသိအပ်တတ်ကြပါရဲ့ကျုံတော့ကျုံခဲ့တကားဖွင့်ပြီးတော့မြမအရေးကိုလူမျိုးရေးကောင်စီလိုနေရာမှာဆွေးနွေးရဲဆိုတော့အဲ့ဒီနဲ့တချိန်နဲ့မှာပဲအပယ်လေးရဲ့နေတော့ကလည်းပဲလူခွင့်ရေးကောင်စီကဆွေးနွေးခဲ့တယ်အဲ့ဒီမှာဆွေးနွေးရကိုအရင်ပြောရင်အဓိကကတော့မြန်မာနိုင်ငံမှာဒီလိုဖြစ်နေတာဟာစစ်တပ်ကလေကြောင်းကဘုံကျဲတဲ့အတွက်ဖြစ်တယ်။အဲဒါကြောင့်အဲဒီမြန်မာစစ်တပ်ကို get sure ဂျယ်လီင်းတဲ့လောက်သာမပေးဘူးဆိုပြီးတော့သူကတိုက်တွန်းပြီးတော့သေဦးကတော့သဘောမတူဘူးပေါ့လေအဲဒါကိုလူမျိုးရေးကောင်စီကိုကုလသမဂ္ဂကိုအကြံပေးတယ်ကုလသမဂ္ဂဆွေးနွေးတော့လေအဓိကဒီကိစ္စကိုလည်းဆွေးနွေးရမယ်ထင်ပါတယ်ဒါပေမဲ့အဓိကဒီကကုလသမဂ္ဂရဲ့တကားဖွင့်လူမျိုးရေးကောင်စီတကားဖွင့်အစည်းအဝေးဟာဒီသူမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ပေါ်လေ resolution 269ဆိုတာ2669အဲ့ဒီဟာအရာဆွေးနွေးရအဲ့ဒီဟာကိုပဲပြန်ပြီးတော့သူတို့ဆက်သွယ်ဖို့ဆွေးနွေးရတာဖြစ်ပါတယ်အဲ့ဒီ resolution 269မှာအဓိကဆုံးဖြတ်ပြဋ္ဌာန်းထားတာတွေကတော့အကြံဖက်မှုတွေကိုအများဆုံးရပ်တန့်လိုက်ပါနောက်ပြီးတော့အာဆီယံရဲ့မူငါးချက်ကိုမြန်မာဘက်ကလိုက်နာအောင်လုပ်ပါအဲ့ဒီလုပ်ဖို့တည်းသူတိုက်တွန်းမယ်အာဆီယံနဲ့ထပ်ပြီးကူညီမယ်သူပံ့ပိုးပေးမယ်ဆိုတဲ့သဘောနောက်တော့ဆန်းစုကြည်အပါဝင်နိုင်ငံရေးအကျဉ်းသားတွေကိုအလုံးလှုပ်ပေးကြပါဆိုတောင်းဆိုပါတယ်နောက်ပြီးစာနာမှုကိုကနာပြောဆိုပဲအဓိကထားပြီးလုပ်ပါနောက်ပြီးတော့အဓိကပြဿနာကတော့ဒီ root cause မြန်မာနိုင်ငံပြဿနာရဲ့အခြေခံအကြောင်းတရားကိုဖြေရှင်းနိုင်ဖို့ကဖိတ်အရေးကြီးတယ်ဆိုပြီးအခါ underscore တာကိုသူကအလေးနဲ့ထားပြီးပြောပြီးတော့ပြဋ္ဌာန်းဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုတော့အခုလုံခြုံရေးကောင်စီအစီအော်လဲဒါဘုပဲသူတို့ထပ်ပြီးတော့ခိုင်မာလို့ပြောကြတာဖြစ်ပါတယ်ဆိုတော့အထွေထွေပုံမအပ်တဲ့ဆရာကတော့ရှိကြလားဆိုရင်ကျွန်တော်မပြောဘဲနဲ့အဲဒီအစည်းအဝေးကိုတက်တဲ့ဂျပန်ဆက်မကြီးပြောတဲ့စကားပါဒီလူမျိုးရေးကောင်စီတကဖွဲ့အစည်းအဝေးမှာတဲ့မြန်မာပြည်သူတွေလူကျင်တဲ့အခြေလက်တစ်ချက်မှတကယ်မပါဘူးဆိုရောသူကဝေဖန်တာတွေးရပါတယ်ဆိုတော့ဒီအတိုင်းပဲပြောမှာပါလို့
အခြေအနေတွေကဟိုပြေလည်ဖို့ဆိုတာတည်းပို့ပို့ပြီးတော့စိုးနေပါတယ်ဒီပေါ်မှာနိုင်ငံတကာရဲ့သဘောထားရောဘယ်လိုရှိပါလဲ
နိုင်ငံတကာဆိုကုလသမဂ္ဂကအဓိကပေါ်နိုင်ငံတကာရဲ့စင်မြင်အရေးကြီးဆုံးစင်မြင်အဲ့ဒီကနေဒီသဘောထားပေါ်ဆိုတော့သူကတော့လုတ်ပြတယ်သူဆိုလည်းပဲကမ္ဘာနိုင်ငံတစ်ခုလုံးကိုကြည့်မယ်ဆိုရင်နိုင်ငံတကာအခင်းကြီးမှာမြန်မာထက်အရေးကြီးတဲ့ကိစ္စတွေယူကရိန်းစစ်ပွဲတို့ယူကရိန်းစစ်ပွဲတဲ့တော့မှာဂါဇာအရေးကပုံပြီးအရေးကြီးနေတဲ့ဆေးရုံကလူတွေပြစ်တာစားမျက်ရည်ခံဝင်ခွင့်မရတာစားစားပေါ်လေအပြင်းထန်ပြဿနာဖြစ်နေတာဒါဟုတ်သားအဓိကကောင်းခဲနေကြတာဖြစ်တယ်ဆိုယူကရိန်းကမှပတ်စံပေးရမှာနည်းနည်းလက်တွန်းလာကြတဲ့သဘောမျိုးဖြစ်တယ်အဲ့ဒါမျိုးတွေတွေ့ရတယ်ဆိုမြန်မာနိုင်ငံဟာအဲ့ဒီပြဿနာတွေအောက်မှာပဲရှိနေလို့ယူဆမှာပါသူသဖြင့်ဥရောပနိုင်ငံတွေအနောက်ဥရောပနိုင်ငံတွေမှာဆိုဗြိတိန်ပေါ့ဗြိတိန်ကတော့မြန်မာနိုင်ငံကိုသမိုင်းအရသူ့မှာတာဝန်ရှိခဲ့တယ်ပေါ့လေသူရဲ့ကိုလိုနီအောင်ဖြစ်ခဲ့တဲ့အတွက်ဆိုအဲ့ဒီစိတ်ဓာတ်နဲ့သူကတော့ဥစုဆောင်ပြီးတော့ပြောတာတွေ့ပါတယ်ကျန်တဲ့နိုင်ငံတွေကအနောက်ဥရောပလောက်မတဲကြွသလိုအခြေရောပါမှာလည်းပဲအဓိကဖြစ်တဲ့ရုရှားနိုင်ငံကတော့စစ်ကောင်စီကလုံအောင်ပါဝင်နေတယ်ဆိုတော့သူတို့ကတော့သိပြီးတော့အလေးနဲ့မထားသလိုပဲ လို့ပြောမှာပေါ့အလေးနဲ့ထားတော့လေခပ်ပေါ်ပေါ်သာဖြစ်တဲ့ကျန်တဲ့နိုင်ငံတကာအရေးကြီးလောက်တန်းတူဥစားပြီးချင်းမခံရဘူးလို့ပြောမှာပါ
ဒါပေမဲ့အခုမြန်မာနိုင်ငံမှာလည်းလက်တလောမှာတဲ့ဟိုအိုးအိမ်ဆွန့်ပြီးတော့ထွက်ပြေးနေရတဲ့သူတွေကဒုက္ခသည်တွေက2တန်း8သိန်းကျော်နေပြီဆိုပြီးတော့ UN တို့ချာစီရင်ကဟိုတစ်ဘက်ကပဲဖော်ပြပါတယ်အဲ့တော့ဒီဟိုလူသားချင်းစာနာမှုပြဿနာတွေမှာရောဘယ်လိုအားတက်စရာရှိပါမလဲ
အဲ့ဒါကတော့ပူပေးဖို့သူတို့တက်ဖန်ဆိုထပ်ပြီးညှိနှိုင်းမှာပေါ့လေဒီလက်သမဂ္ဂနဲ့တော့ပူပြီးတော့လေတဲ့ထားရလောလောဆယ်မှာဒါအကြီးကြီးဆုံးပေါ့လူတွေငတ်ပြတ်နေတာဒုက္ခရောက်နေတာအကြီးကြီးဆုံးဖြစ်တယ်ဆိုတော့ဒါတော့ဥစားပြီးလောက်ကြမှာပါဒါပေမဲ့ဒီလိုလောက်တဲ့နေရာမှာလဲစာနာမှုအကူအညီဟာအမှန်တကယ်လိုအပ်တဲ့လူတွေကိုရောက်ဖို့အတွက်နှစ်ဖက်ညီနိုင်ဖို့လိုပါတယ်ဟိုဘက်လမ်းသွားတာဟိုစကောင်းစီကပိတ်ဆို့ထားတာတို့ဘာလို့အဲ့လားသူတို့တစ်ဖက်ထဲလုံးလုံးမရတာဦးထိုင်းကပြင်တာဝဲဦးကံွက်တဲ့ဟာတွေဝေဖန်တန်တွေထွက်လာနေပြီတကယ်လိုအပ်တဲ့လူတွေစီမရောက်ဘူးဆိုတာအဲ့လိုပုံစံမျိုးဖြစ်နေမှာပါပြဿနာဖြစ်နေတာစာနာမှုကူနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာအရေးဆုံးဆုံးဖြတ်ချက်ရှိတဲ့ humanitarian interventions ဆိုတာ CIA ဝင်တိုက်ပြီးတော့ခါတင်းတာပြီးတော့ဒုက္ခသည်တွေပြေးတာတခါမှလက်တွေ့ဖြစ်မလန်နိုင်ပါဘူးလုံခြုံရေးကောင်စီမှာဗီဒီယိုသုံးတဲ့နိုင်ငံတွေနဲ့သဘောမတူတာနဲ့အကြောင်းအမူများအောင်အဲ့လိုသာဖြစ်ရတာဆိုတော့တိတ်ပြီးတော့အားထားလောက်တဲ့ကိစ္စတော့မဟုတ်ပါဘူးအများဆုံးဒါပြေလေအောင်လုပ်နိုင်ပါစေဒုက္ခသည်တွေလက်ဆက်ကိုတကယ်ရောက်ပါစေဆိုတာတော့မျှော်လင့်ရပါတယ်ဒုက္ခသည်တွေပြေးစရာမလိုတဲ့အခြေအနေမျိုးရောက်တော့ရင်တော့အကောင်းဆုံးပေါ့လေလူကတော့ဒါရက်ရှိနေဦးမယ်လို့ပဲထင်ရပါတယ
်နောက်တစ်ခုကပါဒီဧပြီလ5ရက်နေ့တုန်းကဟိုဩစတြေးလျကနိုင်ငံရေးဝန်ကြီးဟောင်းဂျူလီဘစ်ရှော့ပ်သူ့ကိုဒီကုလအတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဆိုပြီးတော့ခန့်အပ်လိုက်ပါတယ်အဲ့တော့သူကရောဒီရှေ့ကနိုလင်းဟေဇာထက်ပို့ပြီးတော့ဘာတွေလုပ်ပေးလာနိုင်မှာမလဲ
သိပြီးတော့အန်ထရိုးတစ်ယောက်ကိုသူတကယ်တော့ဒီကုလသမဂ္ဂပြည်မှုချုပ်ရဲ့ကိုယ်စားလှယ်ဟို2018တုန်းက2019မှာခန့်ပြီးဘက်ကဟိုဘက်ကိုထွက်ပြေးရတဲ့ကိစ္စတွေပြဿနာဖြစ်ခဲ့တော့ကတကယ်ကခရစ်စတီးရကနာလာသူ့ဒါခံခဲ့မှုပါတယ်အဲ့ကိစ္စညှိနှိုင်းမှုအတွက်နောက်လိုလေးစီစားခံတဲ့အဲ့အခြေအနေတဲ့ပေါ့လေအခုအခြေအနေကတော့ပိုပြီးတော့ဆူလာတယ်ဆိုတော့ timing ကိုကြည့်မယ်ဆိုရင်ရောင်းဝင်စစ်ဆေးဖို့သွားတဲ့လူဟာ timing ကသိအရေးကြီးပါတယ်ဆိုတော့လောလောဆယ်အခြေအနေကိုရှင်းမယ်ဆိုရင်တော့စစ်ကောင်စီဟာအထူးသဖြင့်10 20ခုနှစ်ညီနောင်သမွဲထိုးစစ်ပြီးတော့သူတို့မဆုမလားအထိနာပြီးတော့သိကိုကြဆုံနေတော့စစ်ဆေးဖို့ငွေရောက်စစ်ဆေးဖို့ပေါ့လေအကောင်းဆုံး timing လို့တော့ပြောလို့ရပါတယ်အခုစီရခဲ့သဖြင့်အထက်မှာဒါတခုပေါ့နောက်ဒီပုဂ္ဂိုလ်ချင်းရှင်မဲဆွေလည်းပဲနိုလင်းဟေဇာလည်းပဲအတွေ့အကြုံရှိရဲ့နိုလင်းဟေဇာကစင်ကာပူကတက်သူကဲဟာ trustee အဖွဲ့မှာပါဝင်တဲ့ပုဂ္ဂိုလ်ဖြစ်တဲ့သူကလည်းပညာရှင်ပါပဲနောက်ပြီးတော့သူဟာအရှိတီမောညီငယ်ကြီးပြန်လဲတိဆောက်တဲ့နေရာမှာကုလသမဂ္ဂကတောင်းပေးကြည်ရလုဆောင်ဖို့အတွေ့အကြုံရှိပါတယ်အခုဂျူလီဘစ်ရှော့ကဆိုတော့နိုင်ငံရေးဝန်ကြီးဟောင်းဆိုတော့သူရဲ့ diplomatic status ကပိုပြီးမြင့်တယ်သူရဲ့အတွေ့အကြုံကပုံများတယ်ကမ္ဘာမှာကိုစားပြုပြီးတော့နိုင်ငံတွေမှာအများကြီးတာဝန်ထမ်းဆောင်ခဲ့မှုတယ်ဆိုတော့သူလူပုဂ္ဂိုလ်ချင်းရှင်တော့သူကပို့ပြီးတော့ဆင်းမြင်မယ်ထင်ပါတယ်အဓိကလိုရမယ့်ဟာကတော့ဘယ်ပေါင်းစုံနဲ့တွဲဆုံပြီးတော့မြန်မာနိုင်ငံဆိုင်ရာအထက်လက်အထောက်အထားတွေအခိုင်အမာနဲ့သူကကုလသမဂ္ဂကိုပြန်လည်တင်ပြရမယ်အဲ့ဒါမျိုးတွေသူကလုပ်ပြရမှာဖြစ်ပါတယ်ဆိုတော့ဒီနေရာမှာစန္ဒမန်နီးနဲ့ချင်းကပုံလေးပဲရှိအောင်မယ်ဗမာဒီလိုဘာလို့အခြားတိုင်းမှာ open diplomacy ကသိပြီးတော့မထီရောက်ဘူး secret diplomacy တဲသွားတာကပိုကောင်းတယ်ထင်ပါတယ်။ဥမာအာဆီယံပဲကြီးအာဆီယံကပုံမင်းလဲဘာလုံးဝညာလုံးဝပြောခဲ့တာအဲ့ဒါထက်တို့တိတ်တိတ်ဆိုပြီးတော့ပြောတဲ့ကိစ္စတွေမှာနည်းနည်းပါးပါးပြောလို့ဆိုလို့ရတယ်ရှိတယ်ဆိုတော့ဘယ်ပုံစံနဲ့သူချင်းကလာမလဲလူရတော့အထားကြပါတယ်ဒီမျိုးသမီးဟာပို့ပြီးတော့လဲစပါရင်တဲ့အတွေ့အကြုံပုံများတယ်နောက်ပြီးဩစတြေးလျနိုင်ငံကလည်းပဲသူတို့နိုင်ငံကိုထိုက်က pragmatism သူကလက်တွေ့ကြကြဒီမိုကရေစီနိုင်ငံဖြစ်တယ်အဲ့ဒါကိုကျင့်တယ်ဆိုရတဲ့ကြောင်းသူတို့ရဲ့နိုင်ငံရဲ့သံမနိုင်ငံရဲ့ဝန်ကြီးဆောင်ဖြစ်တဲ့အတွက်လည်းပိုအဆင်မြင့်တယ်လူပုဂ္ဂိုလ်အဖြစ်နဲ့ပိုအဆင်မြင့်တယ်တိုင်းပြည်အဖြစ်နဲ့ပဲဝင်ရောက်ဆွေးဖက်ဖို့ပိုကောင်းတဲ့အချိန်လို့သတ်မှတ်ကြပါတယ်စစ်ကောင်စီကထုတ်ပြန်တဲ့ညညာချက်ထက်မှာတော့မြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြမ်းမှာပူးပေါင်းဆောင်ရွက်တဲ့ဆိုတဲ့အခါမှာလည်းပဲတစ်ဖက်သားဖိအားပေးရမျိုးသူတို့လက်မခံဘူးအပြုသဘောမဆောင်ဘူးဖြစ်အဲ့ဒါကတော့ဆိုတော့သူတို့လူကျင်တာကတော့အချင်းချင်းနားလည်မှုလေးစားမှုအပြန်အလှန်ထိတွေ့ဆောင်ရွက်မှုနဲ့သာလျှင်လက်တွေ့ကြကြပူပေါင်းဆောင်ရွက်သင့်တယ်ဆိုပြီးတော့ပြောထားတာတွေ့ရပါတယ်ဆိုတော့အခုခံရတဲ့ဂျူလီယာဘစ်ရှော့ကတော့သန်ဒမန်ဟောင်းဝိုင်းသန်ဒမန်ကြီးတူဆိုတော့ညီတိုင်းဆောင်ရွက်တာကိုအဓိကလုပ်လို့မယ်လို့ပဲ
ယူဆရပါတယ်မြန်ဆန
်ဒါပေမဲ့အခုဒီကုလသမဂ္ဂဟိုဒေတာရင်းဖွဲ့စည်းပေါ်အာဆီယံတခါပြန်ပြီးတော့ညွှန်းလာပါတယ်အဲ့တော့မြန်မာအရေးပြည်လဲဖို့အရွေးကိုလှုပ်ဖို့အတွက်ကိုအာဆီယံအနေနဲ့ဘလို့စိန်ခေါ်မှုတွေရှိလာပါမလဲ
အများကြီးပါပဲအာဆီယံကမူငါချက်ကိုကန့်ဆွဲထားတာဒီမူငါချက်ကိုပဲအဓိကနိုင်ငံတကာကလည်းဒါကိုလည်းပံ့ပိုးနေတယ်တချို့ကဝေဖန်ကြဒီမူငါချက်နဲ့မရဘူးသူတို့ဒီဟာတဲ့ပုံပြီးထောက်တဲ့နည်းနဲ့ပြောရမယ်ဆိုတော့ပြောတယ်ဆိုတော့စစ်ကောင်စီကလည်းတင်းခံနေကြတာပဲအခုလည်းစောစောကပြောခဲ့တဲ့အတိုင်းပဲဒီ2029နောက်ပိုင်းမှာသူတို့ရဲ့အထိနာလာတဲ့အခါအစရုံကလည်းပဲအင်ဒိုနီးရှားအာဆီယံဥက္ကဋ္ဌလုံတုံးကလည်းပဲနိုင်ငံရေးကိုယ်စားလက်မခံဘူးကမင်းတို့နိုင်ငံရေးမဟုတ်တဲ့ကိုယ်စားလှုပ်ပါဆိုရခါမှာစစ်ကောင်စီကတင်ပြီးတော့သူတို့မလှုပ်ဘူးဆိုပြီးမာနနဲ့နေခဲ့တယ်။အခုကျတော့လှုပ်လာရပြီ။နိုင်ငံရေးကိုယ်စားမဟုတ်ဘူးဆိုရင်လည်းသူတို့လှုပ်တယ်။နယူးဇီလန်ကိုလှုပ်တယ်။လာအိုစ်ကိုလှုပ်တယ်သူတို့ဒါဒီလိုစစ်စမ်းမှုတွေလှုပ်လာဆိုတော့အာဆီယံကဘယ်လိုပုံစံမျိုးနဲ့ဆက်လုပ်မလဲဆိုတာကတော့ကျွန်တော်စောင့်ကြည့်ရမှာပဲဒါလည်းပဲအကုန်လုံးသူကတော့ဘက်ပေါင်းစုံထိတွေ့ပြီးတော့ညှိနှိုင်းဖို့အဓိကကတော့ဖက်လုံးပြည်လက်ရင်းနဲ့ချင်းနေပေါ့လေညှိနှိုင်းမှုကအရေးကြီးပါတယ်။စစ်ကောင်စီကလုံးဝချုပ်နှိမ်သွားပြီးနိုင်ငံရေးထွက်ရတော့မှဆိုလဲမငြိမ်းနိုင်မရဘူးအဲလူရှင်းပြပြငါတို့ဝင်ဆိုအဲ့လိုမျိုးအဲ့ဒီကိစ္စကိုလည်းပြည်လောင်းနှိမ်းနိုင်ရမယ်ဆိုနှိမ်းနိုင်ဖို့ဆိုတာသိအရေးကြီးပါတယ် negotiation culture သိအရေးကြီးတယ် negotiate လုပ်ဖို့လိုတယ်ဆိုတော့ဒီဟာကိုပြည်ပြည်လည်းလည်းနှိမ်းနိုင်နိုင်ဖို့သိအရေးကြီးပါတယ်အဲ့ဒါအဓိကကြပါတယ
်ဟုတ်ပါတယ်ဒီထိုင်းဝန်ကြီးချုပ်ကလည်းတနင်္လာနေ့ရပဲအခုအချိန်ကညှိနှိုင်းဖို့အချိန်ကောင်းလို့လည်းပြောပါရဲအဲ့တော့အိမ်နီးချင်းနိုင်ငံတွေအနေနဲ့ရောကုလသမဂ္ဂနဲ့ဟိုဘလူကန်နာကနေပူပေါင်းပြီးတော့မြန်မာအရေးပြည်လဲဖို့ဆောင်ရွက်ပေးနိုင်မှာမလဲ
ကုလသမဂ္ဂကတော့ open diplomacy သဘောမျိုးဆောင်ထိုင်တာပါသူတို့ကကုလသမဂ္ဂဘက်ကစံတမာ open လုပ်ချင်အောင်မစစ်ကောင်စီက open လုပ်ထားတယ်လေမမေ့ဘူးနိုလင်းဖေစာသွားရုံကနိုလင်းဆိုပြောရသလိုသိမကျေနပ်တော့ချက်ချင်းပဲစစ်ကောင်စီကအစည်းအဝေးကိုထုတ်ပြန်ပါရဲနိုင်ငံကသံမမစကားမှာလုံးဝလုံးစင်မရှိဘူးလေအဲ့ဒီဟာလောက်ခဲ့လို့ပဲဆိုတော့အဲ့လိုပုံစံမျိုးတဲ့သူတို့တူရတိတိချင်းကတဲ့သဘောမျိုးဆိုတော့တန်ငံချင်းချင်းကမှုပေါ်လေထိုင်းရောဘာရောကအဲ့လိုချင်းကမှုကတော့လာအိုစ်ကတော့အဲ့လိုတူရတိတိချင်းကနေရတာဖြစ်ပါတယ်ဆိုတော့အဲ့ဒီဟာကပို့ပြီးတော့ထျောက်နိုင်မလားလို့ယူဆပါတယ်
အဲ့မြန်မာအခြေအနေကရှေ့မှာဟိုဘလောက်ထိဆက်ပြီးတော့ဆိုးလာနိုင်မှာလဲအဲ့တော့ဒီလိုအခြေအနေတွေကိုကုလသမဂ္ဂအနေနဲ့ရောဘလို့ဟိုဝင်ပြီးတော့ဖြေရှင်းပေးနိုင်မှာတလဲ
ကုလသမဂ္ဂရောပြည်နာပြည်လေအတွက်ကတော့နှိမ့်နှိုင်းပေးရင်ပေါ့လေလုံးကြပါပါရတိုက်တွန်းရင်တည်းပို့ပြီးတော့အထွေထူးဝင်ရောက်ဆက်ဖက်နိုင်ကြလဲအကြောင်းမရှိဘူးထင်ပါတယ်ကိုရောအချင်းချင်းနှိမ့်နှိုင်းလိုတဲ့သိအတထူအားလေးသုံးသပ်ကြနှစ်ဖက်လုံးစစ်ပန်းပြီးတော့နှစ်ဖက်လုံးဘာမှမလုပ်နိုင်တော့ဘူးဆိုတော့မှလာကွာမင်းအနေနဲ့ပြောရတော့မယ်ဆိုတဲ့သဘောမျိုးလှုပ်လာလိမ့်မယ်လို့ယူဆတဲ့လူတွေရှိသွားတယ်။ဆိုတော့မြန်မာနိုင်ငံအခြေအနေကိုပြောရင်တော့ယတိပြပဲလို့တက်လာလိမ့်မယ်ဆိုတာပြောဖို့လည်းသိခဲ့ပါတယ်။မျောလင်းခဲ့ပြီးတော့မျောလင်းတဲ့အတိုင်းဖြစ်မလာလို့စိတ်သက်ပြန်ကြခဲ့ရတာလည်းအများကြီးရှိပါတယ်ဆိုတော့လူတွေကပြောကြအောင်မှာပဲဒီခါနှထောင်ရလေစိတ်ပြည့်စရာပဲကောင်းတယ်။အားတဲ့စရာတစ်ခါမှမကြောက်ဘူး။အားတဲ့စရာသိပြောချင်ပါတယ်အားတဲ့စရာပြောကြောင်းလည်းပဲအခြေအနေမဟုတ်သေးဘူးလို့ပဲဆွမ်းမှာဖြစ်ပါခင်ဗျာဖက်လုံးစဉ်းစားခြင်းနဲ့စိတ်ဓာတ်ပေါ်ပေါက်ကြပါစေပြည်သူငဲ့ညာသောအဖြစ်ဖိတ်ရတာအရေးကြီးပါတယ်သူစပင်းစစ်ကောင်စီဘက်ကပေါ့လေ
ဟုတ်ကဲ့ပါအခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်ဆရာ
မြန်မာနိုင်ငံသားမွန်လူမျိုးလူငယ်လေးတယောက်ကမ္ဘာထိပ်တန်းဉာဏ်ပညာကုမ္ပဏီကြီးဖြစ်တဲ့ Apple နှစ်စဉ်ကျင်းပတဲ့ Swift Student Challenge ပြိုင်ပွဲမှာအနိုင်ရပြီး Worldwide Developer Conference ကိုဖိတ်ကြားခံရပါတယ်။ဂျန်စီပြိသက်တဲ့အတွက်မက်ခင်လေးဆက်သွယ်စကားပြောထားပါတယ်ရှင်
။ Hey ဂျန်စီတို့တက်ခြင်းအောင်ပြန်ပြီနော်။ဂျန်စီတို့ရေဒီတစ်ပတ်တော့ကမ္ဘာထိပ်တန်းဉာဏ်ပညာကုမ္ပဏီကြီးဖြစ်တဲ့Apple ကနှစ်စဉ်နှစ်တိုင်းလုပ်ပေးနေတဲ့ Swift Student Challenge ပြိုင်ပွဲမှာမြန်မာနိုင်ငံကလူငယ်ကျောင်းသားလေးတယောက်ကအနိုင်ရခဲ့တယ်လေ။အဲ့ဒီမွန်လူမျိုးကျောင်းသားလေးနဲ့ဒီတစ်ပတ်စကားပြောထားတယ်
။အားလုံးပဲမင်္ဂလာပါ။ကျွန်တော်ကတော့မေတုခိုင်ပါ။ကျွန်တော်လက်ရှိ American ပြည်အောင်စု Michigan ပြည်နယ်မှာနေထိုင်ပြီးတော့ Apple Developer Academy မှာတက်ရောက်နေတဲ့ကျောင်းသားတစ်ဦးဖြစ်ပါတယ
်။ပြိုင်ပွဲဆိုတာဘယ်လိုပြိုင်ပွဲမျိုးလဲ
။ Apple ကျောင်းသားတွေအတွက်နှစ်စဉ်ကျင်းပတဲ့ပြိုင်ပွဲတစ်ခုပေါ့နော်။ကျောင်းသားဘယ်သူမှမစုံပြန်လို့ရပါတယ်။အဲ့မှာ Swift ဆိုတဲ့ programming language ကိုသုံးပြီးတော့ကိုယ့်အနေကို idea စဉ်းစားပြီးတော့ project ရေးပြီးတော့ပြန်ရတာပေါ့နော်။စီကန်ချက်တွေကတော့ဒီ file size က 25MB အများဆုံးဖြည့်ရမယ်။ပြီးတော့ကျွန်တော်တို့ရဲ့ software က offline သုံးလို့ရတဲ့ software ဖြည့်ရမယ်ပေါ့
။ ဒီလိုကမ္ဘာထိပ်တန်းနည်းပညာကုမ္ပဏီကြီးကိုမရောက်ခင်သူက software engineering နဲ့ပတ်သက်ပြီးတော့ဘယ်ချိန်ကလေးကသူကစိတ်ဝင်စားခဲ့တာလဲ
2015မှာတကုံတိတ်ကနေ10ရင်းအောင်တယ်2019မှာ business id နဲ့ပွဲရပြီးတော့ကျွန်တော် career ကိုဘယ် line လိုက်ကောင်းမလဲကျွန်တော်စဉ်းစားနေရပါဘောနော်ဒါပေမဲ့ကျွန်တော်တခုတော့သိရယ်ကျွန်တော်ဒီ mobile phone တွေအတွက်ကို software ကျွန်တော်ရေးပေးခြင်းနဲ့ကျွန်တော်ဒီထွင်လာတဲ့အရာတွေကလူတွေရဲ့နေ့စဉ်ဘဝမှာဝင်ပြီးနေရာယူနေရာမျိုးလူတွေကိုကူညီပေးနေရာမျိုးကျွန်တော်သဘောကျရပါတော့။အဲ့ဒါကျွန်တော်စပြီးအွန်လိုင်းမှာအကူအကူလေးလာဖြစ်ခဲ့ရပါတော့
။ပြိုင်ပွဲမှာသူကဘယ်လိုအကြောင်းအရာတွေနဲ့ပြိုင်ခဲ့လဲ
။ပြိုင်ခဲ့တဲ့ project ကတော့မြန်မာ honorable woman လို့ခေါ်တဲ့ဒီမြန်မာအမျိုးသမီးတွေကိုဂုဏ်ပြုလာတဲ့ augmented reality app ပေါ့နော်။ကျွန်တော်တို့အဲ့မှာပတ်စံကို scan ဖတ်လို့ရှိရင်ပတ်စံရဲ့ပုံကိုနေရာမှာအမျိုးသမီးရဲ့ပုံပြောင်းသွားမှာပေါ့။ဒီ project ကတော့ကျွန်တော်တို့အတိတ်ကအမျိုးသမီးတွေကိုကျွန်တော်ဂုဏ်ပြုခြင်းနဲ့အနာဂတ်က next generation တွေကိုလည်း inspire ဖြစ်စေမှာပေါ့။တော့ရဲ့ app တင်မှာအမျိုးသမီး17ယောက်ရှိရပါတော့။ဥမာမီမီအောင်တို့လူတို့တော်မာတို့လိုမျိုးပုံစံမျိုးဒီလိုမျိုးလေးပေါ့။ဟုတ်။အဲ့မှာကျွန်တော်နှိပ်လိုက်လို့ရှိရင်သူရဲ့ဒီ biography ကိုလေ့လာလို့ရတယ်။လို့ရှိရင် scan ဖတ်လိုက်လို့ရှိရင်ဥမာဘိုးကျောင်းဆန်ပတ်စံရှိရဆိုပါဆို။ဆိုတော့ဘိုးကျောင်းဆန်ရဲ့မျက်နှာမှာအဲ့မီမီအောင်ရဲ့ပုံစံကိုကြောင်းရနိုင်မှာဟုတ်။
တကဘာလုံးဝဝင်ရောက်ရှင်ပြန်ကြတဲ့ပြိုင်ပွဲမှာအနိုင်ရရှိခဲ့တဲ့သူ့ရဲ့ခံစားချက်တွေကိုလည်းအခုလိုပဲဝင်ညှပ်ပါသေးတယ်
။ကျွန်တော်အရင်စိတ်လှုပ်ရှားတာပေါ့။ဟုတ်အပသူရဲ့ WWDC ပွဲကိုလာဖို့ကျွန်တော်ဖိတ်လိုက်တယ်ဆိုတော့အဲကျွန်တော်အရင်တော့ဆိုရင်ရန်ကုန်မှာအဲ့ရတဲ့ကနေပြီးဖုန်းလေးနဲ့ကျွန်တော်ကြီးခဲ့ရတယ်လို့မှာအဲ့တော့ဆိုရင် Steve Jobs ကသူတို့စကားပြောတယ်ပေါ့နော်။သူရဲ့ technology အသစ်တွေပညာရဲ့ဟုတ်ဒီနေ့ကျတော့ကျွန်တော်ဒီ CEO Tim Cook ကိုယ်တိုင်စကားပြောတာကြီးခွင့်ရတယ်ပြီးတော့ ChatGPT ဒီ OpenAI ရဲ့ CEO Sam Altman ပေါ့နော်သူ့ကိုလည်းတွေ့ခဲ့တယ်။ပြီးတော့ Apple ရဲ့ co-founder Steve Wozniak ရဲ့သူ့လည်းကျွန်တော်တွေ့ခဲ့တယ်။ပြီးတော့အဲ့မှာဒီတက္ကပါလုံးကဒီဉာဏ်ပညာကပညာရှင်တွေအကုန်လုံးကလာပြီးတော့တက်ရောက်တာဆိုတော့ကျွန်တော် connection တွေလည်းအများကြီးရခဲ့တယ်ပေါ့နော်။ပြီးတော့အကောင်းဆုံးတစ်ခုကတော့ကျွန်တော်ရှားနဲ့ချီရဲ့ Apple engineer တွေနဲ့ကျွန်တော်စကားပြောဝင်ရခဲ့တယ်။သူကဒီတိုင်းမတက်ရက်နေရပြောကျွန်တော်တို့စောင့်နေရပါတော့ကျွန်တော်မေးသမျှမေးခွန်းတွေသူကဖြေပေးရကျွန်တော်မသိရရှင်လဲရှင်းပြပေးရကျွန်တော်ပညာရအများကြီးတော့ရလဲပါတယ်ဟုတ်
သူကနောက်ထပ် app နဲ့ဘာတွေဆက်လုပ်သွားဖို့ရှိနေလဲ
မြန်မာဒီထွက် foundation နဲ့ application တွေကတော့အများကြီးပဲပေါ့နော်အထူးသဖြင့် disable people တွေမျိုးလုံးမမြင်တဲ့လူတို့နားမကြားတဲ့လူတို့ကျွန်တော်ရဲ့ရည်မှန်းချက်ကကြတော့မြန်မာပြည်မှာဒီ disable people ရဲ့အကုံတော့လူတိုင်းနဲ့တန်းတူခွင့်ရေးရလိမ့်ခြင်းနဲ့ဘာလို့လဲဆိုတော့ US မှာဆိုလို့ရှိရင်ဟာမျက်လုံးမမြင်တဲ့လူတွေလည်းအလုပ်အကိုင်ခွင့်ရရကြတယ်သူကအလုပ်တွေလုပ်ကြတယ်ဟုတ်ပြီးတော့ app ကလည်း accessibility ကို focus ထားတဲ့ company ဆိုတော့ app စီကလည်းကျွန်တော်အများကြီး support ရခဲ့ရပါတော့ဟုတ်ကျွန်တော်ထင်ခဲ့တဲ့ app တစ်ခုက just scanner လို့ခေါ်တဲ့ပတ်စံရဲ့တံပိုးကိုထွက်ပြပေးတဲ့ app ပေါ့ဟိုမှာအမမျက်မှတ်မြင်တရားကဈေးဝယ်တဲ့ပတ်စံရှင်းတယ်ဆိုလို့ရှိရင်သူ့အိတ်ထဲမှာပတ်စံဘယ်လောက်ရှိလဲဆိုတော့မသိဘူးလေသူ့ပတ်စံရဲ့တံပိုးကမမြင်ဘူးဆိုတော့မမြင်ဘူးဆိုတော့သူကမသိအဲ့ကျွန်တော်ရဲ့ app လေးကို scan ဖတ်လိုက်တာနဲ့သူကပတ်စံရဲ့တံပိုးသူကအတန်ထွက်ပြတယ်။
ဘူဂျိုအောင်ဆန်းတစ်ထောင်ကျပ်ဘူဂျိုအောင်ဆန်းတစ်ထောင်ကျပ
်တော့ဒါဆိုတစ်ထောင်လည်းဆိုတစ်ထောင်နဲ့လို့ရှိရင်သူကဟိုဘက်ကပတ်စံပြန်အန်းလိုက်လို့ရှိရင်လည်းသူက scan ဖတ်တော့ okay ဟိုကတော့900ပြန်အန်းလိုက်ပြီဆိုပြီးတော့တခါလေးတီသွားတာပေါ့နောက်တစ်ခုကနည်းပညာကုမ္ပဏီကြီးတွေကကျွန်တော်တို့မြန်မာဘာသာစကားကိုကောင်းကောင်း support မလုပ်သေးဘူးပေါ့နော်ဥပမာ iPhone ရဲ့ Siri မှာဆိုလို့ရှိရင်မြန်မာလိုပြောလို့မရဘူး Spanish လိုတော့ပြောလို့ရတယ်အထရန်စလေးရှင်းအောင်မပါဘူးပေါ့နော်မြန်မာလိုသူတို့ translate မလုပ်ပေးဘူးအဲဒါကြောင့်ကျွန်တော်တို့ user တွေအသုံးပြရလို့ရအောင်လို့ Apple technology မှာမြန်မာဘာသာစကားကို support လုပ်ဖို့အတွက်ကျွန်တော်ကြိုးစားနေပါတယ်အဲဒါကတော့ကျွန်တော်တယောက်တည်းနဲ့တော့မဖြစ်နိုင်ဘူးကျွန်တော်ပညာရှင်တွေအများကြီးအကူအညီလိုရပေါ့နော်အဲဒါကြောင့်အဲပညာရှင်တွေကိုလည်းကျွန်တော်ဒီနေရာနေမဲ့ပါအောင်ကျွန်တော်ဖိတ်ခေါ်ချင်ပါတယ
်ကေဂျင်စီတွေအခုဆိုလို့ရှိရင် Apple ကလုပ်တဲ့ WWDC ပြိုင်ပွဲမှာအနိုင်ရခဲ့တဲ့မွန်လူငယ်လေးတယောက်ရဲ့အကြောင်းကြားခဲ့ကြရတာနော်ရှိတဲ့ဘက်တွေကြားလို့ရှိရင်လည်းဂျင်စီတို့အတွက်ဂျင်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်တက်တာ
ဂျာမနီနိုင်ငံမှာချင်းပါနေတဲ့ယူရို2024ဥရောပဖလားမှာတော့စပိန်အသင်းဖိုင်နယ်တက်သွားတဲ့အချိန်မှာပဲတချို့အသင်းကြီးတွေနဲ့နာမည်ကြီးကစားသမားတချို့ခြေစွမ်းမပြနိုင်မဲ့ရုန်းကန်ခဲ့ရပါတယ်ဒီအချိန်နေနဲ့အတူအမေရိကန်မှာချင်းပါနေတဲ့ကိုပါအမေရိကဖလားဘောလုံးပွဲဘက်ကအသင်းတွေပေါ်သုံးသပ်ချက်တွေကိုဒီသတင်းပတ်အားကစားကဏ္ဍမှာကိုရရန်နိုင်တင်ဆက်ထားပါတယ်ရှင်
ယူရို2024ဥရောပဖလားဘောလုံးပွဲနဲ့ကိုပါအမေရိကဖလားဘောလုံးပွဲတွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပြီးတော့လာမယ့်တနင်္ဂနွေနေ့ဇူလိုင်လ14ရက်နေ့မှာဘောလုံးကြမှာဖြစ်ပါတယ်။ ယူရိုရောကိုပါအမေရိကဖလားဖိုင်နယ်နှစ်ပွဲစလုံးကိုတရက်ထဲမှာကစားမှာဖြစ်လို့ဒါဟာထူးထူးခြားခြားတိုက်ဆိုင်မှုတစ်ခုလို့လဲဆိုရမှာဖြစ်ပါတယ်ယူရိုပြိုင်ပွဲတွေဘက်မှာတော့ဒီနေ့မှာအသင်းကြီးတွေကအင်္ဂလန်ပြင်သစ်စပိန်နဲ့နယ်သာလန်အသင်းတွေစီးဖိုင်နယ်ကိုတက်လာခဲ့ပြီးတော့အင်ရှင်ဂျာမနီယူရို2016ချန်ပီယံပေါ်တူဂီတို့ကတော့ quarter final မှာပြုတ်သွားခဲ့ပြီးတော့ပြီးခဲ့တဲ့ယူရို2020ဥရောပချန်ပီယံအီတလီကတော့ဒုတိယဆင့်ကလေးကရှုံးပြီးတော့ထွက်လာရပြီဖြစ်ပါတယ် quarter final အထိ48ပွဲကစားပြီးတာမှာတွင်းကို69ကိုရှိခဲ့ပေမဲ့ဥရောပကနာမည်ကြီးဒိတ်ဒိတ်ကျဲတိုက်စစ်မှုတွေဖြစ်တဲ့ပြင်သစ်တိုက်စစ်မှုအမ်ဘာပေအင်္ဂလန်တိုက်စစ်မှုဟယ်ရီကိန်းပါဝယ်ထိပ်တန်းတိုက်စစ်မှုတွေဟာထင်သလောက်ခြေစမ်းမပြနိုင်ပဲဖြစ်ခဲ့ပါတယ်အခုလိုဥရောပကထိတ်တန့်တိုက်စစ်မှုတွေထင်ထားသလောက်ခြေစွမ်းမပြနိုင်တာဘယ်လိုကြောင့်ပါလဲဒါနဲ့ပတ်သက်ပြီးတော့ Soccer Follow Journal အိတ်တာကျုပ်ကိုကျော်မျိုးဟန်ကတော့
ကျွန်တော်တို့ဂျူရိုကြည့်လိုက်ရင်တိုက်စစ်သမားတွေကပွင့်ပန်းနေကြတယ်တော့ပြင်သစ်ဆိုရင်တော့အရန်ဂိုးတွေကျွန်တော်တို့မျောလင်းနေဒါပေမဲ့ဂိုးတွေကမလောင်ဘူးအော်အင်္ဂလန်ဆိုလည်းကျွန်တော်တို့ဂိုးတွေမျောလင်းနေမှာဂိုးတွေမရောက်တော့ကျွန်တော်တို့ကစပိန်အသင်းရဲ့ twin ဂိုးတွေပုံမှာပဲကျွန်တော်တို့ပျော်ရွှင်နေကြတာအဲ့ဒါကတည်းကအတင်းကြီးတွေရဲ့တိုက်စစ်ပိုင်းတွေတော့ဟိုတော်တော်လေးရုံးကန်တယ်ယူရိုကဒီလိုမှရှိတဲ့တိုက်စစ်သမားတွေရောတကယ်ပြိုင်ပွဲကြီးတွေတကယ်ချန်ပီယံလိလို့ပြည်တွင်းလိလို့မှတကယ်ကိုပြိုင်ဆိုင်မှုပြင်းထန်တဲ့အတွက်ကြောင့်မလို့ခြေကုန်လက်ပန်းကျနေတာလားလို့ကျွန်တော်တို့တွေးကြရတယ
် quarter final ပွဲစဉ်တွေအထိနာမည်ကြီးတွေကအင်္ဂလန်တိုက်စစ်မှု hurricane ကနှကိုးတွင်းထားပေမဲ့ euro 2004ကစပြီးတော့ကစားခဲ့သမျှနိုင်ငံတကာပြိုင်ပွဲတွေမှာဂိုးသွင်းနိုင်ခဲ့တဲ့ပေါ်တူဂီတိုက်စစ်မှုရိုနာလဒိုဆိုရင်ဒီနေ့ယူရိုမှာတကောမှမသွင်းနိုင်ခဲ့တဲ့အပြင်ဆလိုဗေးနီးယားနဲ့ပွဲမှာအချိန်ပိုမှာရတဲ့ပယ်နယ်တီပါမဝင်ခဲ့တာကြောင့်ဒီဒီချိန်မှာတကောမှမသွင်းနိုင်ပဲပြိုင်ပွဲကနေပါထွက်လာရပြီဖြစ်ပါတယ်။တခါလက်ရှိကမ္ဘာအကောင်းဆုံးတိုက်စစ်မှုလို့သတ်မှတ်ခံထားတဲ့ပြင်သစ်တိုက်စစ်မှုအမ်ဘာပေဆိုရင်လည်းအုပ်စုနောက်ဆုံးပွဲမှာပယ်နယ်တီကနေတကောပဲသွင်းထားနိုင်တာကိုတွေ့ရပါတယ်။ဒီပေါ်မှာကိုကြောင်မြန်ပြောတာကတော့
ယူရို2024မှာတိုင်ဝမ်းမစတင်ခင်ရောက်ဆိုရင်ကျွန်တော်ကအင်္ဂလန်အသင်းတတော်ပို့ပြီးတော့ပြင်သစ်အသင်းကိုချန်ပီယံဖြစ်နိုင်ခြင်းမြင်မြင်မားတယ်လို့ထင်ခဲ့တယ်။ဒါကလည်းပြင်သစ်အသင်းရဲ့တိုက်ဆက်မှာအမ်ဘက်ဘီလိုတကယ်ကမ္ဘာအကောင်းဆုံးကစားသမားတဦးရှိနေတဲ့အတွက်ကြောင့်လည်းပါတယ်။ပြင်သစ်အသင်းရဲ့လူစင်းကိုကြည့်မယ်ဆိုရင်ဘယ်နေရာမှာမှအားနည်းချက်မရှိသလောက်ဖြစ်နေတယ်ဆိုပြီးတော့ကျွန်တော်တို့ကတိုင်ဝမ်းမစတင်မှာတွက်ဆခဲ့ကြတာ။ဒါပေမဲ့တကယ်တမ်းပြိုင်ပွဲစတဲ့အချိန်မှာပြင်သစ်အသင်းရဲ့အားထားရဆုံးတိုက်ဆက်မှုအမ်ဘက်ဘီကခြေစမ်းမပြနိုင်ဘူး။အဲ့ဒီအတွက်ညီပြဖြစ်သူနဲ့ဒီအမ်ဘက်ဘီကိုယ်တိုင်ကပရမအူဆုံးပွဲဥတွေဩစတြေးလျနဲ့ပွဲမှာသူနှောင်းရိုးချိုးတန်ရာရပြီးတော့မတ်စတာရတဲ့အတွက်ကြောင့်ခြေစမ်းမပြနိုင်တော့ဘူးလို့အောက်ဆုစစ်နေပြီးမှသုံးသပ်ပြောကြတယ်။ဒါပေမဲ့အဲ့တော့ကတကယ်တမ်းအပြေမှန်ဟုတ်ချင်မှဟုတ်မယ်လို့ကျွန်တော်တော့ထင်တယ်။တကယ်တမ်းအပြေမှန်မထဲမှာထက်တွက်စဉ်းစားရမှာကရာသီတိန်းကန်ဒီလာနာလာလောက်လို့အမ်ဘက်ဘီကသူ PSG မှာလာမယ့်ရာဒီမှာကစားတော့ပါဘူးလို့ထုတ်ပြန်ကြေညာလိုက်တာရေ not that we are madrid ကိုသူရာဒီပြီးမှတောင်းရွှေ့သွားတာဒီအချက်တွေကလည်းကျွန်တော်တို့ထက်တွက်စဉ်းစားသင့်တယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ကစားသမားဘဝရဲ့အကြီးမားဆုံးသောပြောင်းလဲမှုတွေတစ်ခုကိုသူဟာ Euro 2024တိုင်ပွဲမှာတိုင်ပြီးမှကြုံတွေ့လိုက်ရတယ်။ဒီပြောင်းလဲမှုကြီးကသူ့ရဲ့ခြေစမ်းကိုတော်တော်လေးကိုရိုက်ခတ်သွားတယ်လို့ထင်တယ်။အချို့ကလည်းသူဟာစံခိုင်မှုမပြည့်ဝဘူးလို့ပြောကြတယ်အဲ့အဲ့တော့လေဖြစ်နိုင်တာရောအချက်ပေါင်းစုံပေါ့ဗျာကျွန်တော်တို့စဉ်းစားသင့်တာကတော့ခုနကျွန်တော်ပြောရတဲ့အဓိကချက်ကပေါင်းရိုးကျိုးရယ်သူကစားသမားဘဝကလပ်အသင်းအပြောင်းအရွှေ့ကြီးကြီးမားမားကြီးပြောင်းလဲသွားတာရယ်နောက်တစ်ခါအချက်ခံမှုမပြေဝတာရယ်ဒီသုံးချက်ကတော့ထက်သက်စဉ်းစားရမယ့်ချက်တွေလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဆိုတော့တိတ်တန်းတိုက်စစ်မှုတွေကဘာကြောင့်ဘောလုံးသမားတွေခြေစမ်းမပြနိုင်ပဲရုန်းကန်နေရတဲ့အချိန်မှာဘယ်သူတွေခြေစမ်းပြပြီးတော့အကောင်းဆုံးအနေထားမှာရှိနေပါသလဲ
ဒီလို2024ပြိုင်ပွဲမှာတော့လူငယ်ကစားသမားအများအပြားခြေစွမ်းပြနိုင်တော့တွေ့ရတယ်ကွာအဲ့ဒီလူငယ်ကစားသမားတွေထဲမှာကျွန်တော်ကအဓိကယူပြီးတော့ပေါ်ပြချင်တာကတော့ကျွန်တော်စိတ်ကြိုက်စပိန်အသင်းရဲ့တောင်ပံကစားသမားတွေဖြစ်တဲ့နီကိုဝီလျံနဲ့ရောင်းမယ်လို့ပဲခင်ဗျအဲ့မှာကနီကိုဝီလျံကပို့ပြီးတော့ဟိုခြေစွမ်းပြနိုင်တယ်အရာမယ်လည်းကောင်းတယ်ကွာဟိုညာချမ်းတိုက်စစ်ခြေစွမ်းပြနိုင်ဖို့ဆိုတော့ကတော့ဘောလုံးလောကမှာလွယ်တဲ့ကိစ္စမဟုတ်ဘူးနောက်တစ်ခုကတကယ်တမ်းမှာတော့အန်ဆန်ဟီးရိုးလို့ဖြစ်နေတာကရိုဇရီခင်ဗျတ ကျွန်တော်ကလူတွေကဟိုဘိုးသွင်းတဲ့သူတွေချေဆွမ်းပြတဲ့သူတွေကန်ချက်ကောင်းတဲ့သူတွေကိုတိမဲ့ပြကြပါပဲ။စပိန်အသင်းမှာတကယ်ကိုမရှိမဖြစ်ကစားသမားလူတွေတို့ထင်တယ်။ရိုဒရီကကြမ်းခိုင်မှုမပြေဝတဲ့ဂျာရဲကနေပြီးတော့စပိန်အတွက်အကောင်းဆုံးချေဆွမ်းပြပြီးတော့အကောင်းဆုံးဘောလုံးဖြန့်ဝေသွားပြီးတော့တကယ်ကွင်းလေပေါ်ချုပ်ကစားသမားတယောက်ကိုကစားသွားတာကိုတွေ့ရတယ်ခင်ဗျ။သူရှိရတာဘောလုံ ချာရိုဒရီနဲ့တိဆောက်တော့တယ်လို့ကျွန်တော်မြင်တယ်။အဲကျွန်တော်တို့ဟိုပြုတ်သွားတဲ့ဂျာမနီသင်းမာတော့မူစီယလာတိုနီခရူးစ်တို့ကအကောင်းဆုံးခြေစွမ်းပြကစားသွားပါတယ်ခင်ဗျ။အဲတိုနီခရူးစ်လည်းရိုဒရီနီဘောင်းလို့ခေါ်ပါတယ်ခင်ဗျ။ဒါပေမဲ့ရိုဒရီကတော့ဒါဘာပဲပြောပြောကျွန်တော်တို့ဂျာမနီကိုဖြုတ်ချနိုင်တဲ့အတွက်ကြောင့်မလို့ရိုဒရီကိုပိုကောင်းတဲ့ကစားသမားလို့ပဲကျွန်တော်တို့ဆိုချင်တယ်။
အမေရိကမှာကျင်းပနေတဲ့ကိုပါအမေရိကဖလာဘောလုံးပွဲမှာတော့နမကြီးဘရာဇောအသင်း quarter final မှာဥရုဂွေးကိုပယ်နယ်တီနဲ့ရှုံးပြီးတော့ဂိုင်းပွဲကနေထွက်လာရပြီးလက်ရှိချန်ပီယံအာဂျင်တီးနာဥရုဂွေးကိုလံဘီယာနဲ့ကနေဒါတို့ semi final ကိုတက်ခဲ့ကြပါတယ်ဒီနေ့ကိုပါအမေရိကဖလာဘက်ကအသင်းနေနဲ့ပတ်သက်ပြီးတော့ကိုကျော်မြတ်ပြောတာကတော့
လက်ရှိချန်ပီယံအာဂျင်တီးနာကပြောအကူမပေးရပဲခံစစ်အားပြုပြီးဘောလုံးအတားစီပိုင်ဆိုင်မှုအတားစီတွေယူပြီးတော့သူကစားနေတယ်အာဂျင်တီးနာကလော်တာရိုမာတီနက်ဆိုရင်လေအရင်ဆုံးကအာဂျင်တီးနာတိုက်စစ်မှာမက်ဆီပါပြီဆိုရင်ဂျန်နဲ့တိုက်စစ်မှုကခြေစမ်းမပြလေးရှိအခုကမက်ဆီပါရင်တော့မှလော်တာရိုမာတီနက်ကခြေစမ်းပြနိုင်တော့မှုလည်းချက်ကတော့မြင်ထူးခြားတယ်လို့မြင်တယ်နောက်တစ်ခုကဥရုဂွေးကဒီအာဂျင်တီးနာနီးပြဗီယဲဆာကိုခန့်လိုက်တဲ့အချိန်မှာဘရာဇီးလိုသင်းလိုမျိုးကိုတော့ဖြုတ်ချနိုင်ခဲ့တဲ့အတွက်ကြောင့်ဥရုဂွေးကလည်းတကယ်ကိုကိုပါအမေရိကပြိုင်ပွဲရဲ့သူရဲ့ကောင်အသင်းတစ်သင်းဖြစ်လာခဲ့တယ်။အကိုလံဘီယာကိုချစ်တယ်မို့လားဘလို့မှမထင်မထောက်ဘူး။ကျွန်တော်ကိုလံဘီယာကဂိုးရဖို့ရအင်မတန်ရုန်းကန်ရပြီးတော့အကောင်းဆုံးကိုလံဘီယာကိုမြင်တွေ့ရတာတော်တော်လေးကိုကြာခဲ့ပြီ။အခုတော့ကိုလံဘီယာရဲ့အကောင်းဆုံးအကြံဉာဏ်မှုတွေကိုကျွန်တော်မြင်တွေ့ရတယ်။အကြောင်းကျွန်တော်ကဟိုကိုလံဘီယာကိုလည်းသဘောကျမိရဲ့ဒီကိုပါအမေရိကပြိုင်ပွဲမှာအဲ့ဒီသုံးသင်းပေါ့ဗျာအာဂျင်တီးနာဥရုဂွေးကိုလံဘီယာတကယ်ကိုပြောဟိုကစားသမားတွေအပေါ်ဝင်ဒီပြပါဒီပြတွေကပေါ့ဒီစနစ်ပိုင်းအောက်တိုင်းတွေတကယ်ပြိုင်ပွဲပြီ
းယူရို2024နောက်ဆုံးဖိုင်နယ်ကိုတော့ဘာလင်မြို့ကပရိသတ်8400ကျော်ဆန်းတဲ့အိုလံပစ်အားသာကွင်းကြီးမှာကစားကြမှာဖြစ်ပြီးတော့ကိုပါအမေရိကဖလာဖိုင်နယ်ကိုတော့ဖလော်ရီဒါပြည်နယ်မိုင်အမီကပရိသတ်6000ကျော်ဆက်တဲ့ဟာရော့ကွန်ကြီးမှာကစားသွားကြမှာဖြစ်ပါတယ်ခင်ဗျာ
သောရရှင်များရှေ့မြောက်အတ္လန္တိတ်စီးရီးမဟာမိတ်အဖွဲ့ NATO အဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC မြို့တော်မှာအင်ကာနေကလေးကစတင်ကျင်းပနေပြီး NATO မဟာမိတ်အဖွဲ့ဝင်နိုင်ငံ32နိုင်ငံကခေါင်းဆောင်တွေတက်ရောက်နေပါတယ်။ဒီနေ့ဇူလိုင်လ17ရက်ကြာသပတေးနေ့ Washington မြို့တော်စံတော်ချိန်ညနေ 9:00 ခွဲမြန်မာစံတော်ချိန်6:00မှာထိပ်သီးညီလာခံပြီးအမေရိကန်သမ္မတ Joe Biden ကထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုတော့ VOA American တန်ရဲ့အစီအစဉ်တွေကိုဂျိုရုဆလောင်ကနေဖန်ယူကြည့်ရှုနိုင်တဲ့လူလူမိတ်ဆွေချင်းနဲ့မှတိုက်ရိုက်ထုတ်လွှင့်မှာဖြစ်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်။ Netherlands နဲ့ဒိန်းမတ်အစိုးရတွေက American F-16 တိုက်လေယာဉ်တွေကို American ထောက်ခံပံ့ပိုးမှုနဲ့အတူ Ukraine ကိုလှူဖို့ဆောင်ရွက်နေတဲ့အကြောင်း Netherlands ဝန်ကြီးချုပ်ဒိန်းမတ်ဝန်ကြီးချုပ်နဲ့ American သမ္မတတို့ကပုံထုံးနေ့မှာကြေညာလိုက်ပါတယ်။ယူကရိန်းဟာမြောက်အတ္လန္တိတ်စီးရီးမဟာမိတ်အဖွဲ့ NATO ကိုချက်ချင်းဝင်ခွင့်ရမှာမဟုတ်သေးပေမဲ့ NATO အဖွဲ့ကစစ်မြေပြင်မှာဆက်လက်ထောက်ခံမှာဖြစ်တယ်လို့ NATO အဖွဲ့ချုပ်ဒွရင်မှုချုပ်ယွန်စတိုတန်ဘတ်က NATO ထိပ်သီးအစည်းအဝေးမှာပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်တဲ့ Keir Starmer နဲ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီတို့ဗုဒ္ဓဟူးနေ့က Washington DC မှာကျင်းပနေတဲ့မြောက်အတ္လန္တိတ်စီးရီးစာချုပ်အဖွဲ့ NATO ရဲ့ထိပ်သီးအစည်းအဝေးဘေးဘက်မှာတွေ့ဆုံကြပါတယ်။UK အစိုးရပြောင်းသွားပေမဲ့ Ukraine ကိုပေးနေတဲ့ထောက်ခံပံ့ပိုးမှုအပြောင်းလဲမရှိဘူးဆိုတာကိုအလေးထားပြောကြားခဲ့ကြောင်း Starmer ကပြောပါတယ်ရှင်။
နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရမှုကကုညံဝင်းအောင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုကြည့်ရှုနားဆင်တဲ့အတွက်လည်း VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမ Thank you type ပါ